Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2022ခုနှစ်မတ်လ17ရက်ဇာတာပတိနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို9.1925 30နဲ့ 9.190 လို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာတော့မကွေးတိုင်းမြိုင်မြို့နယ်မှာဖမ်းဆီးသွားတဲ့သူတွေလွတ်ပေးဖို့တောင်းဆိုခဲ့တာကိုစစ်တပ်နဲ့ရဲကအင်အားသုံးဖြုတ်ခွဲခဲ့လို့တည်ဆုံမှုတွေရှိခဲ့ပါတယ
်ဖမ်းဆီးခံ3ယောက်ကိုပြန်လွတ်ပေးဖို့တောင်းဆိုတဲ့ပေါ်ကအဲ့ဒီအချိန်မှာစစ်ခတ်ဖြုတ်ခွဲတယ်ပေါ့အောက်ဒီလူတို့ကိုမျက်ရည်ပုံနေရောအတန်ကြီးကန်နေရောပြီးကြကြီးစစ်တေရောရဘာကြီးတွေရောစစ်ခတ်ဖြုတ်ခွဲတယ်ပေါ့အောက်
မြန်မာနယ်ကုစားပြုចောင်းသားប្រហិតអធិរងក្រភិទូកូណងលិហានပြောတော့ဖြစ်ပါတယ်ဒီចောင်းကိုមកចាគេមកណាសិនយមកបាទតាပြင်ដកុំမျိုးទិញញောက်ប៉ៃមកលဲសណ្ណាប់តាទៅទូទៅទីសុំគេថាបាវិញနိုင်ငံតវ៉ងកសណ្ណាប់ပြបွဲអត់ទិញទីកៃទីសុំမှုរីណេផាន់ស៊ីမှုរីអចောင်းណៅសិកកောင်ស៊ីយេឌីនេះទលិនឡាရှင်លិមွဲសារារីគូលဲទិញပြតោបុရှိပါတယ်អគូរោចាតាប្រេនេះញាប៉ៃណៅសុំយាទិញនេះគូម៉ាក់ខ្វាន់ជូនណេកូវិមេនោះកជាញាពីមកဖြစ်ပါတယ်ခင်ဗျာ
နိုင်ငံတော်ရဲ့တိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ဟာအမေရိကန်ဒေါ်လာ6,800ပိတ်သားကိုဝန်ကြီးချုပ်ဖြိုမင်းသိန်းစီကတရားမဝင်လက်ခံခဲ့တဲ့အကြောင်းဒါကိုစုံစမ်းစစ်ဆေးနေကြောင်းဒီနေ့နေပြည်တော်သတင်းစာရှင်းလင်းပွဲအတွင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောသွားပါတယ်။မြန်မာနိုင်ငံအနေနဲ့အိန္ဒိချင်းနိုင်ငံတွေနဲ့တကွနိုင်ငံတကာတိုင်ဝမ်ကိုလေးစားပေမဲ့စစ်ဖက်ကအာရုံစိုက်လှုပ်ဆောင်သွားဖို့ချမှတ်ထားတဲ့ရည်မှန်းချက်၅ခုကိုဆက်လုပ်သွားမယ်လို့လည်းဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်။ဒါပြင်သူကမီဒီယာသတင်းလွတ်လပ်ခွင့်ပေါ်လေးစားတံပိုးထားပါကြောင်းနဲ့သွေးထိုးလှုံ့ဆော်မှုတွေရေးတဲ့သတင်းတောက်တွေကိုသာဖန်ဆီးခဲ့တာဖြစ်ကြောင်းပြောပါတယ်။တိုင်းပြည်ငြိမ်သက်အေးချမ်းသွားတဲ့အချိန်အထိအာဏာဆက်လက်ထိန်းထားမှာဖြစ်ပြီးအဲဒီနောက်မှရွေးကောက်ပွဲပြန်လည်ကျင်းပပေးပြီးအနိုင်ရပါတီကိုအာဏာလွှဲပြောင်းပေးသွားမှာဖြစ်ကြောင်းလည်းသတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။အာဏာသိမ်းတဲ့အချိန်တုန်းကတော့တစ်နှစ်အတွင်းလို့ပြောထားပေမဲ့အခုတော့ကာလအကန့်အသတ်နဲ့မပြောတော့ပါဘူး။မြန်မာနိုင်ငံတဝက်မှာစစ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်ပြီးဒီမိုကရေစီရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုဒီကနေ့မှလည်းအကြမ်းဖက်ဖြိုခွဲတာကြောင့်သိဆုံးသူတွေရှိခဲ့ပါတယ်။ဒီကနေ့အကြမ်းဖက်ဖြိုခွဲခံရလို့သိဆုံးသူတွေထဲမှာမြိုင်မြို့နယ်ကအများဆုံးဖြစ်ပြီး၈ယောက်ထက်မနည်းသိဆုံးခဲ့တာပါ။တခြားမြို့တွေမှာတော့မြောက်တကုံမှာ၁ယောက်မန္တလေးမှာ၁ယောက်ပဲခူးမှာ၁ယောက်စုစုပေါင်း၁၁ယောက်ရှိခဲ့ပါတယ်။မနေ့ကဒဏ်ရာပြစ်ထန်ရပြီးဒီကနေ့မှသေဆုံးသွားကြတဲ့မြင်းချံက၁ယောက်ကလေးမျိုးက၁ယောက်နဲ့ပေါင်းရင်တော့စုစုပေါင်းဒီကနေ့သေဆုံးသူအရေအတွက်ဟာ13ယောက်ရှိခဲ့ပါတယ်။အခုလိုအကြမ်းဖက်ဖြိုခွဲခံနေရပေမဲ့လည်းကချင်ပြည်နယ်မြစ်ကြီးနားမြို့ရှမ်းပြည်နယ်ဘက်မှာတောင်ကြီးနဲ့နောင်ချိုမူဆယ်စတဲ့မြို့ကြီးတွေတရင်သားဤတိုင်းမှာတဝဲမြို့မန္တလေးမိုးကုတ်မြင်းချံပုဂံပုဂိုလ်ပြည်ကြိုက်ထုံနဲ့အတူရန်ကုန်မြို့မှာလည်းသင်္ကန်းကျွန်းတောက်ကလာပစတဲ့မြို့ကြီးတော်မြန်ပြနဲ့ကရင်နဲ့ကယားပြည်နယ်တွေကမြို့တွေမှာလည်းစစ်အာဏာရှင်စန့်ကျင်ကန့်ကွက်တဲ့စန္ဒပြပွဲတွေဆက်ပြီးတော့ရှိနေဆဲဖြစ်သလိုအာဏာပိုင်တွေဘက်ကလည်းအဖမ်းဆီးတွေနဲ့ပြစ်ခတ်ဖြိုခွဲတာတွေလည်းဆက်ပြီးရှိနေပါတယ်။အခုလိုအဖမ်းဆီးတွေပြစ်ခတ်ဖြိုခွဲမှုတွေလုပ်နေရတာဟာအကြမ်းဖက်မှုတွေဖြစ်ပေါ်လာလို့ဖြစ်တဲ့အကြောင်းနဲ့ဒီကနေ့အထိဖမ်းဆီးထားသူတွေပြန်လွှတ်ပေးခဲ့တာ1,159ယောက်ရှိပြီဖြစ်တယ်လို့ဒီကနေ့နေပြည်တော်သတင်းစာရှင်းလင်းပွဲအတွင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဘိုလ်ချုပ်စောမင်းထွန်းကပြောပါတယ်ရှင်။မြန်မာနိုင်ငံမှာပြီးခဲ့တဲ့လကစစ်အာဏာသိမ်းမှုကိုစန့်ကျင်နေကြတဲ့ကန့်ကွက်စန္ဒပြသူတွေပေါ့မြန်မာစစ်တပ်ကစစ်ပွဲတွေမှာသုံးတဲ့လက်နက်တွေနဲ့အင်အားအလွန်ကျုံသုံးပြီးဖြိုခွဲနှိမ်နေနေတဲ့အကြောင်းနိုင်ငံတကာလွတ်ငြိမ်ချမ်းသာ권အဖွဲ့ AI ကဒီကနေ့ကြာတာရင်းနေမှာပြောလိုက်ပါတယ်ကုလသမဂ္ဂအဖွဲ့ကြီးကလည်းအ ਨੇ ဆုံးစန္ဒပြသူ60လောက်သေဆုံးခဲ့ကြောင်းပြောထားချိန်မှာပဲအကြမ်းဖက်ဖြိုခွဲနေတဲ့ဗီဒီယို50ကျော်ကိုစစ်ဆေးကြည့်ရှုပြီးအခုလိုအတည်ပြုခဲ့တာဖြစ်ကြောင်း AI ကပြောတာပါစစ်တပ်ကတော့စန္ဒပြပွဲတွေကိုထိမ့်သိမ့်သိမ့်သိမ့်ကင်တွယ်နေတယ်လို့ပဲဆိုထားပါတယ်စစ်တပ်နဲ့ရဲဟာနေရာကောင်းရွေးပြီးတော့မှစနိုက်ပါရိုင်ဖယ်တွေအပေါ်စားတနက်တွေအတွဲလိုက်ဆွဲပြတဲ့ရိုင်ဖယ်တွေကိုတုံးခဲ့တယ်လို့ AI ကပြောပါတယ်ဒါ့အပြင်ရိုဟင်ဂျာမွတ်စလင်တွေအပါအဝင်လူနည်းစုတိုင်းရင်းသားမျိုးနွယ်အုပ်စုတွေကိုလည်းအခုလိုနှစ်ပေါင်းများစွာရရဆက်ဆက်ဖြိုခွဲလာခဲ့တာဖြစ်ကြောင်းလဲလူခွင့်ရေးအဖွဲ့တွေကဆွဆွဲထားတာပါ Taha main pira yashi tiao chinziye, nyam chene sompia chedreja, pilarare mohobau. Ludaru go sanjene yazwe murego, techa main be se kainijara. A techa tempia chata bima, sanitaja tapcha nira chedelo, ea impoye jadesanya dobia sanya yeta rida, joani marinaga piovare. Akulo tapcha nira rigo yatambone, pasi cantaya du alongo lubevole, ea impoega danso gavare.
ညမနိုင်ငံမှာစစ်အာဏာသိမ်းမှုစန့်ကျင်သူတွေပေါ်အကြံဖက်မှုတွေကိုရှောက်ချပြီးစစ်တပ်အနေနဲ့ထိန်းသိမ်းသိမ်းသိမ်းလှုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကဗိုလ်ရဟူးနေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်.
ဒီကြေညာချက်ကြောင့်ဖက်စီထားသူအလုံးကိုမဖြစ်မနေလွှတ်ပေးဖို့လုံးဝအရေးကြီးတယ်ဆိုတာကိုမြန်မာစစ်တပ်ဘက်ကအတိတရားတိုးလာစေဖို့ကျွန်တော်တို့မျှော်လင့်ပါတယ်။ရွေးကောက်ပွဲရလဒ်ကိုမဖြစ်မနေလေးစားလိုက်နာဖို့လိုအပ်တယ်လို့ပြည့်ပြည့်စုံမှုရှိသေးတဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးလုပ်ငန်းတွေကိုပြန်ပြီးဆောင်ရွက်နိုင်ဖို့အခြေအနေပေးရပါလိမ့်မယ်။စစ်ဖက်ရဲ့ထိန်းချုပ်မှု တော်နီယိုဂူတာရက်စ်ကပြောခဲ့တာပါတချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုကတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့သားသမီးနှစ်ယောက်နဲ့သူတို့ထိန်းချုပ်ထားတဲ့ကုမ္ပဏီ6ခုကိုမနေ့ကပဲတန်ခတ်ပိတ်ဆို့အရေးယူလိုက်ပါတယ်ရှင်
အသံညာပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်တင်9565တုံညလိုင်းဒိုမီတာ25ကီလိုဟတ်1180တုံညလိုင်းဒိုမီတာ32ကီလိုဟတ်9335နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကီလိုဟတ်1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စတာရီညပိုင်း VOA American အသံရဲ့ခြေတက်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်မြန်မာနိုင်ငံမှာ2020ပြည့်နှစ်နိုဝင်ဘာလရွေးကောက်ပွဲရလဒ်ရဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH အနေနဲ့ထင်ရှားတဲ့နိုင်ငံတကာဥပဒေကြိုးဆောင်ဖွဲ့နဲ့ပေါင်းပြီးဆီယနာသိန်းကောင်စီကိုနိုင်ငံတကာမှာအရေးယူဖို့ပြင်နေပါပြီ။နိုင်ငံတကာမှာနာမည်ကြီးတဲ့ Botra Theater ဥပဒေကြိုးဆောင်ဖွဲ့နဲ့ဆက်သွယ်ပြီးမြန်မာနိုင်ငံမှာဖွဲ့စည်းအုပ်ချုပ်ပုံဥပဒေနဲ့မညီဘဲအာဏာသိမ်းယူထားတဲ့တရားမဝင်စစ်အုပ်စုရဲ့ပြည်သူတွေပေါ်လက်လက်နဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအရေးယူနိုင်ဖို့ကျင်းစင်နေတဲ့အကြောင်း CRPH ကသူတို့ Facebook မှာကြေညာထားပါတယ်။ဒါအပြင်ဒီမိုကရေစီနီးကြရွေးကောက်တင်မြှောက်ခံထားတဲ့ဆွေရကိုဒီနှစ် February တရက်ကစပြီးအာဏာသိမ်းဖယ်ရှားခဲ့တာအတွက်လည်းနိုင်ငံတကာမှာအရေးယူနိုင်ရေးအကြံပေးနိုင်ဖို့အခုလိုနိုင်ငံတကာဥပဒေကြိုးဆောင်ဖွဲ့နဲ့တွဲလုပ်နေတာလို့ CRPH ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အခုလိုနိုင်ငံတကာမှာဥပဒေကြောင်းအရမြန်မာစစ်အာဏာပိုင်တွေကိုအရေးယူနိုင်ဖို့ကြိုးပမ်းတာကအချိန်ယူရတာဖြစ်ပေမဲ့အရှိန်ဟုန်မြင့်ပြီးအင်အားအပြည့်နဲ့ကြိုးပမ်းဆောင်ရွက်သွားမယ်လို့လည်းဒီကြေညာချက်မှာဖော်ပြထားပါတယ်။မြန်မာရဲစစ်တပ်နဲ့ရာဇဝတ်သားတွေအပါအဝင်အခုလိုစနစ်တကျလူခွင့်ချုပ်ဖောက်မှုတွေကြဲကြဲပြန့်ပြန့်ကျူးလွန်နေတာကိုရင်းယူနိုင်ရေးအတွက်အထောက်အထားတွေကိုစုပြီးအခုလိုကြိုးပမ်းနေရတာလို့လည်း CRPH ကပြောပါတယ်ခင်ဗျ။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးအကြမ်းဖက်မှုတွေပြင်းထန်လာတာကိုအထူးစိုးရိမ်တကြီးအနီးကပ်စောင့်ကြည့်နေတယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနပြောကွန်ရကဆိုလိုက်ပါတယ်။အင်းနေချင်းမြန်မာနိုင်ငံအတွင်းကတင်းမာတဲ့အခြေအနေတွေကိုရှော့ချနိုင်အောင်ကြိုးပမ်းဖို့နဲ့ဖန်စီထိမ့်သိမ်းထားသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်တယ်လို့လည်းထိုင်းနိုင်ငံကြီးဝန်ကြီးဌာနပြောကွန်ရထနီဆန်ဂရက်ကဒီနေ့ပြောလိုက်ပါတယ်။သူကဆက်ပြီးမြန်မာနိုင်ငံနဲ့နယ်စပ်အရှေ့ကြီးကပ်တည်ရှိနေတဲ့အင်းနေချင်းနိုင်ငံဖြစ်တာနဲ့ထိုင်းပြည်သူတွေအနေနဲ့လည်းမြန်မာတွေနဲ့အတော်များများနီးနီးကပ်ကပ်ဆက်ဆံရေးရှိလာတာကြောင့်မြန်မာနိုင်ငံတည်းဖြစ်ပျက်နေတာတွေပေါ့အခုလိုစိုးရင်ကြီးစွာစောင့်ကြည့်နေရတာပါလို့ဒီနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါဒါအပြင်မြန်မာနိုင်ငံထဲမှာအကြမ်းဖက်မှုတွေမြင့်တက်လာတာကြောင့်လူအသက်တွေဆုံးရှုံးနေရတာနဲ့ဒုက္ခခံစားနေရတာတွေအတွက်လည်းတခြားနိုင်ငံတွေနဲ့အတူထိုင်းနိုင်ငံအနေနဲ့အထူးစိတ်မကောင်းဖြစ်နေရတယ်လို့နိုင်ငံခြားရေးပြောခွင့်ရဌာနကဆက်ပြောပါတယ်ပြောခွင့်ရဌာနကပဲမြန်မာနိုင်ငံထဲသက်ဆိုင်ရာဘက်အားလုံးကအထက်နိုင်ဆုံးပြော့ပြော့ပြောင်းပြောင်းနဲ့ထင်းထင်းထင်းထင်းဆောင်ရွက်ကြပြီးအပြူသဘောဆောင်ဆွေးနွေးနိုင်မဲ့လမ်းကြောင်းအားလုံးကိုတုံးကငြိမ်းချစွာဖြည့်ရှင်းနိုင်ရေးကြိုးပမ်းသွားကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်ခင်ဗျ။မြန်မာနိုင်ငံမှာဆီယနာသိမ်းပြီးနိုင်ငံတည်းနေထိုင်နေတဲ့ထိုင်းလူမျိုးတွေနဲ့မြန်မာဒုက္ခသည်တွေပါထွက်ပြေးလာနေတာကြောင့်ထိုင်းနယ်စပ်အရာရှိတွေပြင်ဆင်မှုတွေစလုံးနေကြပါပြီ။ထိုင်းနိုင်ငံတပ်ခရိုင်ပို့ဖရာမျိုးအရာရှိချုပ် Sampon Puja Wiwanga.
Omipunti Sedan, me Buman tea.
General Nene, Nezachin, Chisanibi, Nezat Shama, the Pet, Tichins, and Yabang Salegu, Tishinibare. A Tiga, Tijonia, Nemaning and Dari, Town Found in Echibi, D Nezaku, Chapi, Ninjayago, Colonada, Tuyabare. General Timare, Gule, Ladu, Chilabu, Manuem Shaudan, Ita, Jauni Babi, Taja, Trugu, Lakan, Kuni, Bebu, Dinirava, Lujodaraba. မနေ့ပို့သူနေတုန်းကလည်းထိုင်းမတ်တီကြီးတဲ့နေနေတိုင်းမှုဒုဗိုလ်ချုပ်ကြီးဆာရွန်ချိုင်းဟန်ထောက်ကလည်းရက်စကူရီခိုင်ကနေဆက်ကိုသွားရောက်စစ်ဆေးခဲ့ပါတယ်ဒီဒေသမှာလည်းခါဟွာချန်နော့ပရီစ်စခန်းနဲ့ကျောင်းတစ်ကျောင်းပါဝင်ထွက်ပြေးလာနိုင်သူတွေကိုလက်ခံနိုင်မဲ့နေရာတွေကိုကျင်းစင်နေပါတယ်ခင်ဗျအိန္ဒိယနိုင်ငံရောက်ပိုင်းဂျမူးမြို့မှာနေထိုင်တဲ့ရိုဂျာမွတ်စလင်ဒုက္ခသည် ဒီယာနိုင်ငံမြောက်ပိုင်းဂျမူးမြို့မှာနေထိုင်တဲ့ရိုဂျာမွတ်စလင်ဒုက္ခသည်နေရနစဲလောက်ကိုမြန်မာနိုင်ငံပြန်ဖို့မယ်လို့အိန္ဒိယရဲတပ်ဖွဲ့ကကြေညာချက်ထုတ်ပြန်တော့အခုလိုတောင်းဆိုလာတာပါအိချတပြူးလို့တကောက်ခေါ်တဲ့လူခွင့်စောင့်ကြည့်နိုင်ငံတကာအဖွဲ့ကြီးရဲ့တောင်းဟာ၈၀ရာညွှန်ကြားရေးမှုမီနာကီးစ်ဂန်ဂူလီကဒီပြန်ဖို့မယ်အစီအစဉ်ကြောင့်အရင်သူတို့ဖိနှိပ်ခဲ့တဲ့စေ င်လန့်မှုတွေဖြစ်ပေါ်လာနေပါတယ်။ဇမုမျိုးကဆင်းရဲသားရက်ကွက်မှာနေထိုင်တဲ့ရင်းချာဒုက္ခသည်တွေကိုဝိုင်းဝန်းဖမ်းဆီးပြီးမြန်မာနိုင်ငံပြန်ပို့တော့မယ်လို့အိန္ဒိယရဲတွေကပြောထားပါတယ်။ဒါပေမဲ့ဒုက္ခသည်တွေဘက်ကတော့အခုလိုပြန်ပို့ခံရရင်သူတို့အတွက်အသက်အန္တရာယ်ကြီးလွန်းတာကြောင့်ပြန်မပို့ဖို့အိန္ဒိယအစိုးရကိုတောင်းဆိုထားပါတယ်။ရင်းချာဒုက္ခသည်တွေအနေနဲ့အကြမ်းဖက်ခံရမှုနဲ့ဆင်းရဲမှုတွေကြောင့်ဆယ်စုနှစ်တွေနဲ့ချီပြီးနေဆက်ကဘင်္ဂလားဒေ့ရှ်နိုင်ငံအပြင်အိန္ဒိယဘက်ကလည်းထွက်ပြေးခဲ့ကြရမှာပြီးခဲ့တဲ့နှစ်စီးရင်ရအိန္ဒိယမှာခေါ်လုံနေသူပေါင်း 4,000 ခန့်ရှိပြီးဒီအထက်ကမှ 6,500 ခန့်ကအခုဂျမူးမှာရှိနေတာပါမြန်မာစစ်တပ်အုပ်ချုပ်ရေးကောင်စီဘက်ကတော့ဒီရင်းကြဆိုတဲ့သုံးနှုန်းကိုလက်မခံထားပါဘူးခင်ဗျာ Direct from Washington The Voice
of America VOA နောက်ဆုံးရသတင်းတွေကိုမခွန်ညိုနဲ့ကိုမင်းတို့ချင်းညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့မကွေးတိုင်းမြိုင်မြို့နယ်ဘက်ကဆန္ဒပြသတင်းတစ်ပုဒ်ကိုအရင်ဆုံးပြောပြကြပါမယ်။ဒီနေ့မတ်လ17ရက်နေ့မှာမကွေးတိုင်းပခုတ်ကူခရိုင်မြိုင်မြို့နယ်မှာငင်းညမ်းစွာဆန္ဒထုတ်ဖော်သူတွေကိုဖမ်းဆီးသွားတဲ့အတွက်ပြန်လွတ်ပေးဖို့တောင်းဆိုသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွင်းခဲ့တာကြောင့်ရှစ်ဦးတေဆုံးပြီးတော့အပြင်းထန်တန်ရာရသူတွေလည်းရှိခဲ့ပါတယ်။အပြည့်စုံကိုတော့ကိုကျော်ကျော်သိန်းကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မလ17ရက်ဒီကနေ့မနေ့ပိုင်းကမြိုင်မြို့ပေါ်မှာစစ်ကောင်စီကိုစန့်ကျင်ဆန္ဒထုတ်ဖော်ဖို့ပြင်ဆင်နေချိန်ရဲတပ်ဖွဲ့ကလူ3ဦးကိုဖမ်းဆီးသွားခဲ့တဲ့အတွက်ပြန်လွတ်ပေးဖို့မြို့ကန်တွေကရဲစခန်းရှိမှာတွားရောက်တောင်းဆိုတာမှာစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွဲတာကြောင့်တေဆုံးတန်ရာရခဲ့ကြတာပါ။ဒီအခြေအနေနဲ့ပတ်သက်လို့မြန်မြို့နယ်ကူစားပြုចောင်းသားပရာဟိတအသိဥက္ကဋ္ဌဖြစ်သူကိုနောင်လင်းဟန်က VOA ကိုရှင်းပြပါဗျ။
လက်ရှိကြည့်ရတဲ့နောက်ကတော့ဟို9ယောက်ပြီးဆုံးဟို6ယောက်ပြင်ထန်တန်ရရအဲလိုကြည့်ရတယ်ဗျ။3လက်တဲ့အနေထားတွေမှာဖြစ်သွားတယ်။ဒီကြီးရဲနဲ့ပေါ့တချို့ကြလည်းဒီဟိုကြီးစံထိမှန်မှုမဟုတ်ဘဲနဲ့ဟိုအကျန်းဖတ်မှုခံရတယ်ပေါ့အကျန်းဖတ်မှုခံရတယ်ဆိုတာမျိုးကတို့ဘတ်တုတ်တွေနဲ့ရိုက်တာမျိုးတို့ထိုးကျိတ်ခံရတာမျိုးတို့အဲဒီဆိုင်တာဒီမှာခံရတာပေါ့ဟုတ
်တေဆုံးသူ9ဦးရှိတဲ့အကြောင်းအခုတရင်ရေးနေတဲ့အချိန်မှာပဲနောက်ထပ်2ဦးတေဆုံးနေဆိုတဲ့ဒီပြူးချက်ထပ်ထွက်လာတာကြောင့်စုစုပေါင်းတေဆုံးသူ10ဦးရှိသွားပါတယ်ဇနပြသူတွေပေါ်အကျန်းဖက်ဖြိုခွင်းတဲ့ဖြစ်စဉ်နဲ့ပတ်သက်လို့လည်းသူကအခုလိုဆက်ရှင်းပြပါတယ
်ဒီ3ယောက်ကသူစကန်နဲ့ခေါ်သွားတယ်အဲခေါ်သွားတဲ့အချိန်မှာဒီစတကန်ဒီလူတွေကဝိုင်းပြီးတော့ဒီစကန်ရဲ့ရှိနေပြီမှာပေါ့ဒီခရီးကန်၃ယောက်ကပြန်လွတ်ပြေးဖို့သူတို့အနေနဲ့ဆန္ဒပြကိုတောင်းဆိုတယ်ပေါ့ကွယ်အဲ့ဒီအချိန်မှာပြစ်ခတ်ချခွဲတယ်ပေါ့အော်ဒီလူတို့ကိုမျက်ရည်ပုံနေရောအာအတန်ကြီးကန်နေရောပြီးကြကြီးစစ်တယ်ရောရဘာကြီးတယ်ရောပြစ်ခတ်ချခွဲတယ်ပေါ့ဟုတ်အာဒီတိုင်းမှာပဲအကျန်းကသူတို့တောင်းဆိုတယ်ပေါ့ဒီခရီးကန်၃ယောက်ကပြန်လွတ်ပြေးဖို့အဲ့ဒီမှာသူတို့ကနေပြစ်ခတ်ချခွဲတယ်ပေါ့
။တန်ရသူ6ဦးအထိရှိပြီးသူတို့ကတော့မြိုင်ဆေးရုံမှာဂျမ်းမာရေးဝန်ထမ်းတွေနဲ့ကုသပေးနေရတယ်လို့အများစုကရာဘာဂျီထိမှန်တာနဲ့ရိုက်နှက်ခံရတဲ့တန်ရတွေနဲ့ဖြစ်ပါတယ်။လက်ရှိအချိန်မှာတော့မြိုင်မြို့နယ်မှာစစ်တပ်နဲ့ရဲအင်အားတိုးမြှင့်ချထားတယ်လို့ကိုနောင်လင်းဟန်ကပြောပါတယ်
။ဟ တစ်ခုကနေက6စီးဆင်းလာတယ်ဒါကအချုပ်က2စီးရဲ့စစ်တက6စီးရဲ့ point 5စီးရဲ့စစ်က6စီးဆင်းတယ်လည်းပြောတယ်ဓမ္မကနာတော့ပါလေအဲကားတွေလာပြီးလို့ဆိုပြီးတော့မှကွာလူစုကတော့ပြန်ခွဲထားတယ်ပေါ့စံနာပြန်လူတော့ပါတော့ဟုတ
်မြန်မြို့နယ်မှာစစ်ကောင်စီစန့်ကျင်ရေးကိုလူဦးရေထောင်ထဲချပြီးနေတိုင်းစံနာပြနေပေမဲ့အကြမ်းဖက်ဖြိုခွင်းတာပြီးခဲ့တဲ့ရက်တွေကမရှိခဲ့ပဲဒီကနေ့ဟာပထမဆုံးအကြိမ်အကြမ်းဖက်ပြစ်ခတ်ဖြိုခွဲတာဖြစ်ပြီးညနေပိုင်းမှာတော့ဖမ်းဆီးခဲ့တဲ့သူ3ဦးတည်းက2ဦးကိုပြန်လွတ်ပေးပါရခင်ဗျာ
အကွေးတိုင်းမြိုင်မြို့နယ်မှာဒီကနေ့ဆန္ဒပြတဲ့သူ၈ယောက်တည်းဆုံးသွားခဲ့တာနဲ့ပတ်သက်ပြီးတော့အခုကြော်ကြော်သိမ်းပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ပဲခူးမန်လေးနဲ့မြင်းညက်ဘက်ကတရင်တွေကိုလည်းအလဲပေးကြပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုရပ်ပေါင်း40လောက်ရှိလာတဲ့အထိလမ်းမော်ထွက်ဆန့်ကျင်ဆန္ဒပြနေကြဆဲဖြစ်ပြီးတော့နေရာအနက်စစ်အာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေကိုလက်ကင်ဒီလက်နက်ကင်ဒီဘက်ကအကြမ်းဖက်ပစ်ခတ်မှုတွေကြောင့်ပဲခူးမန်လေးနဲ့မြင်းညက်တို့မှအနည်းဆုံးဒီဆုံးသူ၃ဦးနဲ့အဖမ်းခံသူအများပြရှိနေပါတယ်။ဒီကြောင်အပြည့်စုံကိုကိုကျော်ကျော်သိန်းကပဲဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဘကုမြို့မှာဆရာနာသိမှုစံကျင်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကမျက်ရည်ပုံပြပြီးလူစုခွဲသလိုကြီးအစ်စ်နဲ့ပါပြစ်တာကြောင့်လူငယ်တဦးဦးကောင်းထိမှန်တည်ဆုံသွားတယ်လို့ဘကုမြို့ကကိုမျိုးကိုက VOE ကိုပြောပါတယ
်။အဲစိတ်ပြီးဖြိုခွင်းတာပေါ့နော်။ဖြိုခွင်းတဲ့ကမှာမျက်ရည်ပုံသုံးတယ်၊စီးအစ်စ်သုံးတယ်။ဆိုတော့ဒါမျိုးဖြစ်ဖြစ်တယ်ဒီကမှာအဲ့အင်းညာမှာဝင်ပုံးတဲ့ဒီကျန်လာကြတဲ့ဒီတောင်းသားတွေဒီသူတွေဝင်ပုံးတဲ့အိမ်တွေအကုန်လုံးတွေ့ရင်းမှာအဲတခါအရင်ဖြတ်ပြီးတော့မှဒီပစ္စည်းတွေဝင်ဖြတ်ပြီးတော့မှအိမ်လုံးတွေနေနဲ့တိုက်ပြီးတော့မှအိမ်လုံးတွေအရမ်းအပါတဲ့လူတွေအကုန်လုံးကိုဖမ်းသွားတယ်ပေါ့အကြမ်းဖက်ပြီးမှရန်ဖြတ်ပြီးတော့ဖမ်းသွားတာမျိုးဖြစ်တယ်ဆိုတော့ဟိုအဖမ်းကြီးများတယ်အဲတနည်းအောင်ဆိုတော့ကျွန်တော်တို့ကစီရင်လုပ်နေတော့တယောက်ကစီတယ်တယောက်စီတယ်နောက်ကတယောက်ကကျတော့ဒီ6ယောက်ကနေမှအယိုးပေါ်တဲ့အဖြစ်ကို6ယောက်ကြည့်မှန်တို့မှာပွင့်ထွက်သွားတာမျိုးဖြစ်တယ်။ဆိုတော့ဒါအခုကျွန်တော်တို့ဒီဟိုနောက်ဆုံးရတာတဲ့တကယ်ပေါ့နော်။ဟုတ်တယ်ကြည်အစ်စ်မှန်သွားတာတကယ်တယောက်ကခေါင်းကိုထိသွားတာ။ခေါင်းထိတဲ့အခါမှာခေါင်းထိတာမှာဘယ်လောက်ထိကျိုးသွားလဲဆိုတော့ကျသွားတဲ့လူငယ်ကကစကားမပြောတော့စကားမပြောတဲ့လူငယ်ဖြစ်တယ်။သူကဟိုဒီဖြစ်ကြောင်းတတ်မဟုတ်ဘူးလေ။ဖြစ်ကြောင်းဟုတ်ပါဘူး။ဒီလမ်းမကြီးပေါ်မှာအဖြစ်ခံရတာဆိုတော့သူစောင်းနေရရှာလို့အုပ်ချုပ်ခဲ့မှာက
အလားတူမန္တလေးမြို့မြောက်တောင်တပိတ်စစ်ကြောင်းမနက်9နာရီကစထွက်ချိန်မှာပဲလမ်း30 30တန်းနဲ့လမ်း90မှာစစ်တပ်နဲ့ရဲကနှစ်ဖက်ပိတ်ညက်ပြီးအကြမ်းဖက်ပစ်ခတ်ဖြိုခွဲခဲ့တယ်လို့စစ်ကြောင်းမှပါဝင်တဲ့ကိုရဲရင်စော်ဝင်းကပြောပါတယ
်။ကလေးကမှန်တာကြည်ကင်းနဲ့မှန်တာသူကဟိုကထပြီးတော့ပြေးတဲ့ချိန်မှာလဲသွားတဲ့ချိန်မှာထပြီးပြေးတဲ့ချိန်မှာကြည်ပိတ်ကြည်ပိတ်ပိတ်မှန်တာကောင်းအောင်ပထမဦးဆုံးသူတို့ဆပြီးတော့ဒီစစ်ကြောင်းကိုဖြိုခွဲဖို့အတွက်အတန်မိုင်းပြစ်တယ်ပြင်းရွာပါကြီးကြီးပြစ်တယ်နောက်ဆုံးကြည်လန်အစ်စ်ပါတော့တယ်စစ်ကားကဟိုဟာ30စီးလောက်ရှိရဲ့အဲပြီးတော့တစ်ဖက်ကရဲတပ်ဖွဲ့တွေကကြတော့ဆိုင်ကယ်အစီး340နဲ့เนาะတစ်ဖက်ကညက်တယ်စစ်နဲ့ရဲနဲ့ညက်ပြီးတော့ကျွန်တော်တို့ဒီတပိတ်စကြောင်ရှုပ်ခွဲတာဗောဗျာအမဖမ်းငယ်ဖမ်းစီခံရသူကကျွန်တော်တို့ကုလောဆယ်တရင်အတိကျရ28ဦးရှိရဲ့အဲ့ထဲမှာအမျိုးသမီးနှစ်ဦးပါတယ်အဲ့အမျိုးသမီးနှစ်ဦးကဒီဂျပန်ဖွဲ့ထဲမှာပါတဲ့အမျိုးသမီးလေးတွေဗောနော်အဲတက်ကတော့ငယ်ပါသေးတယ်ပြီးတော့ဒဏ်ရာရတဲ့လူ2ဦးရှိတယ်အဲပေါင်မာမှန်တဲ့လူရှိတယ်ခြေဟွာပေါ့နော်ခါမှာရှက်မှန်တဲ့လူ2ဦးရှိတယ
်ဒီဆုံးသူဟာပြည်လွာရင်ချော်လဲပြီးရှာကိုက်မိလို့ဒီဆုံးသွားတဲ့အကြောင်းစစ်ကောင်စီကပြောပေမဲ့ဒေသခံတွေကတော့အဲ့လိုမျိုးမဟုတ်ဘဲဥကောင်းကိုကြည်ထိမှန်ဒီဆုံးရတာလို့ပြောပါတယ်မိုးကုတ်မျိုးကတပည့်စစ်ကြောင်းကိုလည်းအကြံဖက်ပြိုခွဲပြီးဖမ်းဆီးရိုက်နှက်တာရှိပါတယ်ဒဏ်ရာသူနဲ့ဖမ်းခံရသူဘယ်လောက်ရှိသလဲဆိုတော့ VOA ကတီးခြားအတိမပြုနိုင်သေးပါဘူးမလာဆေးရဲ့မဏိတုံးကမန္တလေးတိုင်းမြင်းချံမြို့ဆန္ဒပြပွဲတွင်အကြမ်းဖက်ဖြိုခွဲမှုကြောင့်မျက်လုံးကြည်ထိမှန်ခဲ့တဲ့ကမ္ဘောဇဗန်ဝင်တန်းကိုထူးအောင်ကျော်ကတော့ဒီကနေ့မှပဲတည်ဆုံသွားပါလေခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ဒဂုံမြို့တင်မြောက်ပိုင်းကဆန္ဒပြပွဲအခြေအနေကိုပြောပြပေးကြပါတယ်ဆရာနာသိမ်းမှုစန့်ကျင်ကန့်ကွက်တဲ့ရန်ကုန်တိုင်းမြောက်ဒဂုံမြို့နယ်ကဆန္ဒပြပွဲကိုပစ်ခတ်ဖြိုခွဲခဲ့တာကြောင့်ဆန္ဒပြတဲ့သူတဦးဦးကောင်းထိမှန်တည်ဆုံခဲ့တယ်လို့တရားသူတွေလည်းရှိခဲ့ပါတယ်ဒီအကြောင်းကိုတော့မဆုမုံကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
နေအောင်နေအောင်ဆက်လိုက်မယ်ဆက်လိုက်မယ်ဆက်လိုက်ကဆက်လိုက်က
ဆက်လိုက်ကလူငယ်ကလူငယ်ကလူငယ်ကလူငယ်က
တကုံမြို့သိမ်းမြောက်ပိုင်းမြို့နယ်35ရက်ကွက်ပင်လုံခွေ့အနီးဘုံမင်းအောင်လမ်းထိန်နားမှာဆန္ဒပြပြည်သူ100ကျော်ဆန္ဒပြနေတဲ့အချိန်လက်နက်ကင်တပ်ဖွဲ့ဝင်တွေရဲ့ကြီးထိမှန်လို့အမျိုးသားတအူးခေါင်းထိမှန်ပြီးအသက်ဆုံးခဲ့ရပါတယ်
။အဆံဘုံစာပြစ်တယ် 但我哋搞笑店嘅，从 PPT 里做啊，做完嘅店嘛，就话你那大几来的钱嘛，请他诶，请他咯，喇叭机也听啦，但系这个进来咯，不他妈在吃炒饭，老店在吃炒肉，胖乎乎，他们就那些店嘅掉嘅，都炸完啦，刚好没得别的，那天嘛不回家嘞，但就那个男朋友身体，身体比较，诶，老奶奶比较在家里嘛，诶，闹钟嘛变衰掉啦。电水前几有的话，如话这些礼拜拿拿个高点铁路，蓝天搞笑无名了，接拿来。
不是不是，我今天拿来说，我拄着一块蓝天，我们内部蓝毛菜，三大么边不属于呗，拄着标了呗。但是蓝毛菜三大么边嘞，蓝家一天嘛边嘞，全部变的了呗。我他们家呢别打呗，不啥家呢别打呗，不如别蓝天系列属于，全部六千多路六的。
皮什么果然中对开啊，都丢个皮什呢，不得比标边拉拉吧。地上多都看到，脸色过一关的，一旦那上岸的越起来，过去面都撇皮了，一闹事没有打的乌撇皮，十年呢，冬内越格林的乌江西开发的，把他们一旦崩沙皮了，别对那车马上那边都离个那股边送你的车，等那淘米别跑来打撇皮，等那那车跑打马了，这车个单个你的都提满多给他撇巴的。သူအပါဝင်နောက်ထပ်ကြီးထီသူတူနဲ့ထိခိုက်ဒဏ်ရာရသူတချို့လည်းရှိတယ်လို့အခင်းထရာမှာကူညီပေးနေတဲ့လူမှုကူညီရေးအဖွဲ့ဝင်တယောက်ကပြောပြပါဗျ။ဟိ
ုကတောက်ချီသွားတဲ့ဒီကတော့အားလုံးတည်ပြီးသားချင်းမင်းတို့ဆိုတဲ့ကြောက်ပါ။ဟုတ်ကဲ့။နောက်တစ်ယောက်ကကြတော့အေးကူခိုင်ဆိုတဲ့တယောက်55 52ရက်ကွာခင်ဗျ။သူကအဲတော့အခုကသူကဒီပေါက်ချီပေါက်ချီတာဒီကစီးပုံလို့နားလည်မခဲ့ကြလို့ဆိုဖြစ်တယ်။ပေါက်က operation လုပ်ပြီးပါခင်ဗျ။ဒီတော့သူကလက်လက်ကျိုးသွားတယ်။လက်ကျိုးတဲ့ကိစ္စကိုတော့ဗတ်ပြန်မှာ operation လုပ်ပါပြောတယ်စီးသွားတယ်။အဓိကကိုစေချာတော့စီးပုံမဟုတ်ဘူးဗျာ။ဆိုတော့အဲဒီဥစ္စာကဒီလက်ချက်ပေါ်တော့လက်ဘောပေါ်ဝင်ထိတယ်မဟုတ်လဲ။အဓိကကောင်းထိတာကိုသိကြတယ်ဗျာ။အဲ့ဒါကိုသူ့ကိုပဲနားလည်ဖို့ကြွဲပြီးတော့ဘိုက်ကြီးဘိုက်လည်းပြောကြတယ်။ဒါပေမဲ့ဒီအကြောင်းပြောလို့ဆိုရင်အခုပဲကျွန်တော်ဒီဟိုသုံးရတဲ့ဒီရဲ့ဒီပေါ်နာတော့သူချသုံးရနေရနာမှာအခုဒီလေးပြောင်းသွားတယ်ဆိုသူကောက်ထားတယ်ဆိုရင်ကြီးစံသုံးကြတယ်ခင်ဗျာ။ကြီးစံစစ်တယ်ကြည့်ရလို့ထားလို့ကြည့်ရှိလို့ပြောတာပေါ့ဗျာ။ကြည်စား3000လောက်တွေ့တယ်ပေါ့။ဆိုတော့ဟိုအထီွားတဲ့နေအောင်လို့ပါဒီလိုဘုံမရမှာတကယ်နေအောင်လို့ကသူကတန်များကိုဖောက်ဝင်တာဗျာ။ဆိုတော့အဲ့ဒါတော့ကျွန်တော်ကဒါကိုကြည့်ရှိလို့အဲ့ကြည့်ရှိလို့ပဲလို့ယူဆတာပေါ့နော်။အဲ့ဖန်ရတဲ့အကြောင်းတော့မကြောက်ဘူး
။နောက်ထပ်ထိခိုက်မှုအနေနဲ့35ရက်ွက်တွင်ကမန္တလေးလမ်းနဲ့စကိုင်းလမ်းမှာဝင်းပိုက်ကိုထိခိုက်သူနောက်နေရွက်ကိုထိခိုက်သူပေါ့နောက်ထပ်2ယောက်ရှိနေပြီးသူတို့ရဲ့အခြေအနေကတော့စိုးရိမ်ကြမရှိပါဘူးလို့သိရပါတယ်။ဒီကနေ့မှလည်းနေမျိုးတွေမှာတပိတ်ဖြိုခွဲမှုကြောင့်အသက်ဆုံးခဲ့ရသူတွေရှိနေပါတယ်။လက်ရှိဖေဖော်ဝါရီလ1ရက်နေ့ကနေစလို့စစ်အုပ်ချုပ်ရေးကောင်စီအာဏာသိမ်းပြီးကတည်းကအာဏာရှင်ကိုစန့်ကျင်နေကြတဲ့ပြည်သူတွေရဲ့တပိတ်ဖြိုခွဲမှုဖြစ်စဉ်တွေအပါအဝင်ဖမ်းဆီးခံရပြီးတဲ့နောက်သေဆုံးသူတွေပါအပါဆိုရင်တော့ဒီကနေ့ထိသေဆုံးသူပေါင်းကအယောက်80ထက်မနည်းရှိနေပြီဖြစ်ပါတယ်ရှင်
။မြောက်ကုန်းမှာဆန္ဒပြတဲ့သူတဦးသေဆုံးသွားခဲ့တာနဲ့ပတ်သက်ပြီးတော့မဆုမပြပြတော့ဖြစ်ပါတယ်အခုတခါတော့နိုင်ငံတဝန်းကကျင်းတဲ့ဆန္ဒပြပွဲအခြေအနေတွေအကြောင်းကိုဆက်ချင်ပါတယ်ဒီနေ့တိုင်းကင်းပြည်နယ်ခရီးပြည်နယ်ရှမ်းပြည်နယ်ကချင်ပြည်နယ်နဲ့ကမြို့နယ်တချို့မှာဒီနေ့ဆရာနာရှင်စန့်ကျင်သပိတ်မောက်ဆန္ဒပြမှာသပိတ်ဖြိုခွင်းခံရပြီးတော့ဖမ်းဆီးခံရတာတွေဒဏ်ရာရရှိတာတွေလည်းရှိနေပါတယ်ဒီကြောင်းပြည်စုံကတော့ VOA သတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဒီကနေ့တိုင်းနယ်ပြည်နယ်ကမြို့နယ်တချို့မှာစစ်အာဏာရှင်စန့်ကျင်ရေးတပိတ်ပေါက်မှုတွေရှိနေသလိုလုံခြုံရေးကောက်ဖွဲ့တွေကလည်းတပိတ်ဖြိုခွင်းခဲ့လို့ဖမ်းဆီးခံရမှုတန်ရာရရှိမှုတွေရှိခဲ့တယ်လို့တပိတ်ဥဆောင်သူတွေကဆိုပါတယ်ဒီကနေ့မနေ့ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့တပိတ်စစ်ကြောင်းကိုလုံခြုံရေးတပ်ဖွဲ့တွေကလည်းပိတ်ဆို့ဖြိုခွင်းခဲ့လို့အဖမ်းဆီးထိခိုက်မှုရှိခဲ့တယ်လို့တပိတ်ဥဆောင်သူကပြောပါတယ်
မနက်ကူနေတဲ့စားထုတ်တဲ့ခရီးတွေမကတာနားလွယ်မှာပဲကျွန်တော်တို့ဆေးရုံအထိမှတကွန်လည်းပိတ်တာလေစတဲ့ရင်းနဲ့ပြည်ရင်းနဲ့ပိတ်တာလည်းကြာခရီးတွေလည်းတဲမတူပါဘူးပြန်ဖောက်ထွက်ဖို့လို့ထက်လက်လန်းလေးအကုန်လုံးလိုက်ပိတ်တယ်တို့ကတန်တရားပဲဖြတ်တဲ့ခါကျတန်တရားမှာထပ်ပိတ်တယ်ခရီးတွေထွက်ပေါင်းမရှိတဲ့အချိန်မှာကျွန်တော်တို့ကလည်း25ကျော်ပြစ်လိုက်တယ်ကနကနထိခိုက်မှုရှိတယ်ရောဘာဂျီနဲ့၄ယောက်ထိတယ်တမျိုးသား၂ယောက်အမှုသမီး၂ယောက်ဆက်ဆံကြည့်တယ်အချုပ်ကအဆွဲတင်တော့
တပိတ်မှာပါဝင်တဲ့သူတွေရဲ့မော်တော်ဆိုင်ငယ်6စီးခန့်ကိုလည်းတင်ကြီးသွားခဲ့တယ်လို့တပိတ်မှာပါဝင်သူတွေကဆိုပါတယ်ကြရပြည်နယ်လွယ်ကော်မြို့မှာလည်းဒီကနေ့မှာတပိတ်စစ်ကြောင်းဖြိုခွင်းခံရမှုမှာထိခိုက်တန်ရာရရှိမှုတွေရှိခဲ့တယ်လို့တပိတ်ကောင်းဆောင်သူကဆိုပါတယ
်စစ်ကြောင်းတစ်ခုကတော့မနေ့ကနေတူတယ်မိုင်းလုံးဖက်မှာတစ်ခုရှိတယ်နက်နက်တော့ဖက်မှာကျွန်တော်တို့လုပ်တယ်အဲ့နှစ်ခုလုံးကတော်တော်လေးလာဖြိုခွင်းခံရပြီးတော့တန်ရာရမှုတွေရှိတယ်အခုလောဆယ်ရသိုးဝါပေါ့နော်အနီးကဒီကဘာကြီးကြီးပြစ်ခံရတာကြီးကတော့ကျွန်တော်တို့၃ယောက်တော့စီးရောက်လာတယ်ပေါ့ဒါပေမဲ့တန်တဲ့ဟာကြီးကအကုန်မရောက်လာသေးတာရှိတယ်
ရှမ်းပြည်နယ်မူဆယ်မြို့မှာလည်းဒီနေ့တပိတ်မောက်ဆန္ဒပြသူတွေအဖမ်းဆီးရှိတယ်လို့မူဆယ်တပိတ်ကောင်းဆောင်သူကဆိုပါတယ
်ကျွန်တော်တို့အားချင်းအဆိုင်တပိတ်ပါပဲအမှန်တန်တပိတ်တို့ကျွန်တော်တို့ကရှိနေတော့မယ်ဒီရဲနဲ့စကားနဲ့ရောက်လာတယ်ဒီလိုသူတို့တမလေးချက်ပေါက်ပြီးတော့ဒီစစ်ခဲတယ်ပြီးတော့သူတို့တွေကဒီနေ့ဒီစေအောင်ကြော်ဟာခံလိုက်ရ
ဒ ကချင်းပြည်နယ်မြစ်ကြီးနှမ်းမြို့မှာတော့တပိတ်မောက်ဆန္ဒပြသူတွေကိုလုံခြုံရေးသားဖွဲ့တွေကပိတ်ဆို့ဖမ်းဆီးနေကြောင်းလဲတပိတ်မှာပါဝင်သူတူကဆိုပါတယ်
ဒီအဝင်မှာပေါ့နော်ဝင်လာခန်းကြီးမှာပဲအဲကျွန်တော်တို့တွေအားလုံးပေါ့နော်ဒီနောက်ကနေစစ်ကားရောရေကားရောပေါ့နော်ပြီးတော့ဆိုင်ကယ်တွေပါအချုပ်ကားရောအကုန်လုံးလာပြီးမှကျွန်တော်တို့ကနောက်ကနေဝင်ပြီးတော့ပိုက်လာတယ်ပေါ့နော်ဆိုတော့အားလုံးကဒီခါလေးပေါ့ချစ်ချင်းချစ်ပြီးတော့အိမ်ထဲမှာပုံအောင်နေရတဲ့အနေထားဖြစ်ရှိသွားပါတယ်အဲ့ဒီရေးရလေပေါ့နော်အဲ့ဒီပတ်ဝန်းကျင်မှာပဲသူတို့လည်းမပြောင်းကျမတို့မချက်မချင်းပဲသူတို့ကလည်းအဲ့ဒီနားမှာပဲနေနေရပေါ့နော်သူတို့ကျမတို့ထွက်လာပြီဆိုရင်ထားမယ်ဆိုတဲ့အနေထားတော့ရှိတယ်
တနင်္လာနေ့တိုင်းသဝယ်မြို့မှာတော့ဇာနပြသူတွေကိုရဲတပ်ဖွဲ့ကနေမိဂူဘုံနဲ့ပြစ်ခွင်းခဲ့သလိုတခြားထိခိုက်မှုမရှိပဲတပိတ်စိတ်ကြောင်းရုတ်သိမ်းခဲ့တယ်လို့ဒေသခံတွေကဆိုပါတယ်ဖေဖော်ဝါရီလ၁ရက်နေ့တုန်းကတမတော်ကနေနိုင်ငံတော်အာဏာကိုထိမ့်သိမ်းလိုက်ကြောင်းကြေညာပြီးကြတဲ့ကမြန်မာတနင်္ဂနွေလုံးအတိုင်းတာနဲ့စစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်မှုတွေဆက်တိုက်ဖြစ်ပွားလာနေတာပါတပိတ်မောက်ဆန္ဒပြမှုတွေတုလသလိုလုံခြုံရေးတပ်ဖွဲ့တွေကလည်းဖြိုခွင်းမှုကလည်းပိုပြီးလှုပ်ဆောင်နေတဲ့အခြေအနေကြောင့်ဒေသုံထိခိုက်တန်ရာရရှိမှုတွေအဖမ်းဆီးခံရမှုတွေကလည်းပိုပြီးများပြားလာနေပါတယ်ခင်ဗျာ
။ဒီသတင်းတော်နိုင်ကွင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့စစ်ကောင်စီကလုပ်တဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုပြောပြကြပါမယ်။ထိမ့်သိမ်းခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့အပါအဝင်ထိပ်ပိုင်းခေါင်းဆောင်အတော်များကိုအောက်ရီလိုက်စားမှုနဲ့စစ်ဆေးနေတယ်ဆိုပြီးတော့အနာတေးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါတယ်။သုံးလိုက်နီးပါးကြာသတင်းစာရှင်းလင်းပွဲအတွင်းအနာတေးရတဲ့အဓိကအကြောင်းရင်းအဖြစ်တောက်လျှောက်ပြောလာတဲ့မဲမတမာမှုဆိုင်ရာကိစ္စတွေကိုပဲအဓိကပြောသွားပါတယ်။အပြည့်စုံကိုတော့အခုကျော်သိန်းကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့ဝန်ကြီးချုပ်၃ဦးတို့အပေါ်ငွေကြေးနဲ့ရွှေပိတ်သားခြင်းအလိုက်တရားမဝင်လက်ခံမှုနဲ့ပတ်သက်ပြီးအာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးနေပြီးသမရဦးဝင်းမြင့်နဲ့ဇနီးဖြစ်သူတို့ကိုလည်းစီးပွားရေးလုပ်ငန်းရှင်တချို့စီကနေငွေကြေးရယူမှုတွေနဲ့ပတ်သက်လို့အာဂရိကော်မရှင်ကနေတဆင့်စုံစမ်းဖော်ထုတ်သွားမယ်လို့ဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောသွားပါတယ်။ဖေဖော်လတရနေ့အစောပိုင်းကလေးကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုဖမ်းဆီးခဲ့တဲ့စစ်ကောင်စီဟာလုံခြုံရေးအရဒီပုဂ္ဂိုလ်နှစ်ဦးကိုနေအိမ်ကျေချုပ်ချထားတယ်လို့သတင်းစာရှင်းလင်းပွဲတွင်ပြောခဲ့ပါတယ်။အတိုင်ပင်ခံနဲ့ဝန်ကြီးချုပ်တွေဖြစ်ကြတဲ့ဒေါက်တာဇော်မင်းမောင်ဒေါက်တာမြင့်နိုင်ပါဝင်ဒေါက်တာအေးဇံတို့ကိုအာဂရိလိုက်စားမှုတက်ဖြည့်ရေးကော်မရှင်ကနေစစ်ဆေးနေတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောခဲ့ပါတယ်
။ဦးဖြိုးမင်းသိန်းရဲ့ပြောဆိုချက်တွေအရဒေါန်စားစုကြည်နဲ့ပတ်သက်မှုအနေထားကတော့ဒေါန်စားစုကြည်နဲ့ပတ်သက်ပြီးရခိုင်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းမှ2019ခုနှစ်ဒီဇင်ဘာလမှ2018ခုနှစ်မတ်လအကြာငွေသားအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ9ပိတ်သားကိုကိုယ်တိုင်ကိုကြပေးအပ်ခဲ့ရာအကြောင်းကိုအခိုင်အမာပြောဆိုခဲ့ပါတယ်။အခိုင်အမာထွက်ဆိုချက်များအရသိရှိရပါတယ်ထပ်ပြီးကျွန်တော်ပြောပါမယ်ဒေါန်စားစုကြည်နဲ့ပတ်သက်ပြီးရခိုင်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိမ့်မှ2019ခုနှစ်ဒီဇင်ဘာလမှ2018ခုနှစ်မတ်လအကြာငွေသားအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ9ပိတ်သားကိုကိုယ်တိုင်ကိုကြပေးအပ်ခဲ့ရကြောင်းအခိုင်အမာပြောဆိုခဲ့ပါတယ်အခိုင်အမာထွက်ဆိုချက်များမှသိရှိရပါတယ်ဒေါန်စားစုကြည်အနေနဲ့လည်းအဲ့ဒီအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ9ပိတ်သားကိုကိုယ်တိုင်ကိုကြလက်ခံရယူခဲ့ကြောင်းသိရှိရတဲ့အတွက်လိုအပ်သည်များဆက်လက်စုံစမ်းစစ်ဆေးနိုင်ရေးအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်မှဖော်ထုတ်စစ်ဆေးလျက်ရှိပါတယ်
။သမရဦးမြင့်နဲ့ဇနီးတော်ချိုချိုတို့ဟာစီးပွားရေးလုပ်ငန်းရှင်တချို့စီကနေငွေကြေးအကူအညီတောင်းခံမှုနဲ့လက်ခံရယူမှုတွေကိုစစ်စစ်တွေးရှိရလို့အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကနေစုံစမ်းစစ်ဆေးမှုတွေပြုလုပ်ပြီးတရင်ထုတ်ပြန်သွားမယ်လို့လည်းဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။မြန်မာနိုင်ငံအနေနဲ့အိန္ဒိယနိုင်ငံတွေနဲ့တကွနိုင်ငံတကာအတိုင်းဝိုင်းကိုလေးစားပေမဲ့စစ်ဖက်ကအာယုံဆိုင်လို့ဆောင်သွားဖို့ချမှတ်ထားတဲ့အီမန်ချက်၅ခုကိုဆက်လုပ်သွားမယ်လို့လည်းပြောပါရယ်ယူကော့ပွဲမှာမဲအပြတ်တက်တဲ့အနိုင်ရခဲ့တဲ့အစ္စသားအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးအာဏာသိမ်းလိုက်တဲ့စစ်တပ်ရဲ့လူရက်ကိုလက်မခံတဲ့ဆန့်ကျင်ဆန္ဒပြမှုတွေဟာနိုင်ငံအနှံ့မှာဒီကနေ့ထိရှိနေသေးပါဒီလိုဆန္ဒပြနေသူတွေကိုဒီကနေ့သတင်းစာရှင်းလင်းပွဲမှာဦးဆောင်ပြောဆိုသွားတဲ့ဗိုလ်ချုပ်ဇော်မင်းထွန်းက
NLD ပါတီဝင်များနဲ့ NLD ပါတီထောက်ခံသူများအနေနဲ့ဖေဖော်ဝါရီလ9ရက်နေ့ကနေစပြီးဆန္ဒပြမှုတွေပြုလုပ်ခဲ့ပါတယ်အစောပိုင်းကာလမှာတော့ငင်းချန်းစွာဆန္ဒပြတယ်လို့ဆိုနိုင်ပေမဲ့ဖေဖော်ဝါရီလ9ရက်နေ့နဲ့9ရက်နေ့နောက်ပိုင်းမှာတော့အကြမ်းဖက်စုမှုအသွင်မြင်းမဲ့စရိုက်ဆန်တဲ့လူအုပ်စုအနာကီမော့အသွင်ဖြစ်ပေါ်လာခဲ့ပါတယ်အုပ်ချုပ်ရေးယာနေရပြပြားတွေကိုရည်ပဲချက်နဲ့လမ်းမဆက်သွယ်မှုဝန်ဆောင်မှုလုပ်ငန်းတွေဗန်လုပ်ငန်းတွေရုံးလုပ်ငန်းတွေရပ်တန့်စီဖို့ CDM လှုပ်ရှားမှုကိုအကြက်ကန်ချင်းချောက် PRP မှုတွေနဲ့ဆောင်ရွက်ခဲ့ပါတယ
်။ဆန္ဒပြသူတွေကိုဂျပန်နေနေတဲ့လူရက်တွေကြောင့်တေဆုံးသူနဲ့ဖမ်းဆီးခံရသူတွေအပါအဝင်ပျောက်ဆုံးသူတွေလည်းရှိလာပါပြီ။ဒီဗီဒီယိုကဆန္ဒပြသူတွေကိုဂျပန်ဖြိုခွဲတာမှာ ဦးကောင်းကိုတနက်ကြီးထိပ်ပြီးတည်ဆုံခဲ့သူမမ်းမြတ်တော်တွဲခိုင်နဲ့မန္တလေးကစနပ်ပြပွဲမှာပါဝင်ခဲ့တဲ့လူငယ်တူဖြစ်သူမတ်ကျေစင်တို့ရဲ့ဦးကောင်းကိုထိမှန်ခဲ့တဲ့တနက်ကြီးတွေဟာလူလုံရင်တက်ဖို့ဝင်နေအသုံးပြုတဲ့ကြီးမဟုတ်ကြောင်းလင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒါပေမဲ့လည်းမြေပြင်နေထားမှာတော့စနပ်ပြပွဲမှာပါဝင်ခဲ့သူတွေဟာတနက်ကြီးထိပ်ပြီးတည်ဆုံခဲ့ရသူတွေအများအပြားရှိလာနေတာပါ။မြန်မာစစ်ကောင်စီအတွက်ဆော်ဒီအာရေဗျအာရဗ်စော်ဘွားများပြည်ထောင်စုအစ္စရေးရုရှားနဲ့ကုလသမဂ္ဂအပါအဝင်အမေရိကန်ကိုစီယုံပေးဖို့အစ္စရေးနယ်ပါကနေဒါနိုင်ငံသားဘန်မနန်ရှိထူထောင်ထားတဲ့ဒီကန်ဆန်မက်ဆန်ကုမ္ပဏီကိုဒေါ်လာ2,000,000နဲ့ငှားရမ်းခဲ့တယ်ဆိုတဲ့ကိစ္စကိုလည်းဒီကနေ့သတင်းစာရှင်းလင်းပွဲတွင်ဗိုလ်ချုပ်ဇော်မင်းထွန်းကအတည်ပြုပြောဆိုသွားပါတယ်စစ်ကောင်စီကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးနိုင်ပိုင်းတွင်မှာပဲမြန်မာနိုင်ငံအခြေစိုက်တရုတ်တန်ယုံကတော့သူတို့ရဲ့လူမှုကွန်ရက်စာမျက်နှာမှာမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီကမနေ့ကထုတ်ပြန်ခဲ့တဲ့သဘောထားကိုမြန်မာအင်္ဂလိပ်နှစ်ဘာသာနဲ့ပြန်တင်ခဲ့ပါတယ်။တဆင့်ကံပြန်လည်ဖော်ပြခဲ့တဲ့အဲ့ဒီစာထဲမှာစစ်တပ်ကဖမ်းဆီးထားတဲ့အတိုင်းမင်ခံနဲ့သမ္မတအပါအဝင်တခြားပုဂ္ဂိုလ်တွေကိုပြန်လွှတ်ပေးဖို့လည်းအဓိကပါဝင်နေပါတယ်။ဒါပေမဲ့လည်းစစ်တပ်အာဏာသိမ်းလိုက်တဲ့လူရက်ပေါ်ဆန့်ကျင်နေကြတဲ့လူလူကတော့တရုတ်တန်ယုံကိုအလိုမရှိကြောင်းမှတ်ချက်ပြုထားပါတယ်ခင်ဗျာ။
ကိုကြော်ကြော်သိန်းပြောပြသွားတာဖြစ်ပါတယ် VOE ကနေခြေသာရီနေ့ညပိုင်းအစီအစဉ်တွေကိုည7:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ဒီတဲကမှအရင်ဆုံးတော့မြမအရေး30ချက်ကိုနားဆင်ရမှာပါပြည်သူများဆုံးပဲပေးတဲ့ NLD ပါတီကိုရွေးကောက်ပွဲမှာအနိုင်ရဖို့အလားအလာစိတ်သုံးပြီးလုံးမပါနေတဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီဟာဆရာနာသိန်းရေးကိုထောက်ခံအားပေးရင်ဆက်လက်ရှင်သန်ဖို့ကြိုးပမ်းနေပုံကိုဦးအောင်ခင်ကသုံးသပ်ထားပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ဆက်ပေးထားပါပါခင်ဗျာ
NLD ပါတီအပြတ်အသတ်နိုင်ရရှိတဲ့လွတ်တော်ကိုယ်စားလှယ်ရွေးပွဲကိုမတရားတဲ့ရွေးကောက်ပွဲအဖြစ်အများဆုံးစွပ်စွဲပစ်တင်တဲ့အဖွဲ့အစည်းနှစ်ခုဟာတပ်မတော်နဲ့ကျန့်ဖို့ပါတီဖြစ်ပါတယ်ကတိကျွဲတစ်ထည့်အများဆုံးရှိတာကလည်းစစ်တပ်နဲ့ကျန့်ဖို့ပါတီပါပဲတချို့ကြီးမင်းအောင်လှိုင်ရဲ့မိသားစုကိုစစ်တပ်မှာအချမ်းသာဆုံးလို့သတ်မှတ်ကြပါတယ်ရွေးကောက်ပွဲမှာမကျေနပ်တာရှိရင်ဖြည့်ရှင်းမှုပြတ်တန်းထားတဲ့ဥပဒေတွေရှိပါတယ်လက်နဲ့အားကိုးပြီးအနာသိစရာမလိုပါဘူးရွေးကောက်ပွဲဆိုင်ရာအငင်းပွားမှုဖြည့်ရှင်းခြင်းလုပ်ငန်းစဉ်လက်ဆွဲပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်ရွေးကောက်ပွဲနည်းဥပဒေနဲ့ဥပဒေစတာတွေရှိပါတယ်ကန့်ကွက်လွှာတင်ကြီးကြက်ငါသိန်းကံကွက်လာပြင်ဆင်ရေးချက်3သိန်းသုံးဖြတ်ချက်အယူခံဝင်ရေးချက်5သိန်းရွေးကောက်ပွဲဝင်ခွင့်အာမခံငွေချက်3သိန်းစသဖြင့်သတ်မှတ်ထားပါလေ။ချက်ဖို့ကိုယ်စားလှယ်လောင်းဟာချမ်းသာတယ်မို့ကံကွက်တဲ့အမှုယာနဲ့ချီပြီးရွေးကောက်ပွဲကော်မရှင်ကိုတင်သွင်းထားပါလေ။စစ်ဗိုလ်ဟောင်းတီထောင်တဲ့ချက်ဖို့ပါတီတွေကလည်းချက်ဖို့ကိုထောက်ခံကြပါလေ။န
ာဝတနာဘအမိခံစစ်အစိုးရကြီးစိုးတဲ့အနည်းငယ်ကျော်ကာလမှာဂရေကျွယ်စစ်ဘုတ်တည်းတွေပေါ်ထွက်လာသလိုစစ်ဘုတ်ဟောင်းထဲမှာလည်းတည်းဖြစ်သွားကြသူတွေရှိပါတယ်စစ်တပ်မှာဥပိုင်ကုမ္ပဏီနဲ့ MEC Corporation ရှိသလိုစစ်မှုထမ်းဟောင်းတွေပါဝင်တဲ့ကြံ့ခံရေးနဲ့ဖုံပြွေးရေးအသင်းမှာလည်းမြန်ကုန်မြင့်ဆိုတဲ့ကုမ္ပဏီအုပ်စုရှိပါတယ်လက်လီလက်ကားဈေးကွက်ကြောင်မြက်လုပ်ငန်းစိုက်ပျိုးမြေယာအခွန်အကောက်တည်ယူပို့ဆောင်ရေးစတာတွေမှာမြန်ကုန်မြင့်အုပ်စုကြီးစိုးနေပါတယ်ဗိုလ်ချုပ်အောင်တောင်ရဲ့စစ်မှုဝန်ကြီးဌာနကထုတ်ပေးတဲ့အရင်းအနှီးနဲ့မြန်ကုန်မြင့်ကစီးပွားရေးလှုပ်နေတာပါ1995တနှစ်တည်းမှာတင်ကြံ့ဖို့အသင်းဟာကြက်တန်းပေါင်း36,000ကျော်အမြတ်ငွေရရှိပါတယ်ဒါကြောင့်စစ်အုပ်စုထောက်ခံပွဲတွေမှာပါဝင်သူတွေကိုကြံ့ဖို့ကငွေကြေးပေးကမ်းနိုင်တာမျိုးဖြစ်ပါတယ်ငွေရလို့နေစားလိုက်သူတွေစစ်တပ်ထောက်ခံပွဲမှာအများဆုံးပါဝင်နေပါတယ်
ဒီအစိုးရကနေရွေးကောက်ပွဲအစိုးရအဖြစ်အသွင်ပြောင်းနေ2010မှာကျန့်ဖို့အသင်းဟာကျန့်ဖို့ပါတီဖြစ်လာပါတယ်ကျန့်ဖို့အသင်းပိုင်ဥစ္စာပစ္စည်းအားလုံးကျန့်ဖို့ပါတီလက်ထဲရောက်လာတဲ့အတွက်အချမ်းသာဆုံးနိုင်ငံရေးပါတီဖြစ်လာပါတယ်ကျန့်ဖို့ပါတီဟာစီးပွားရေးနဲ့နိုင်ငံရေးကိုဒွန်းတွဲလုပ်ကင်နေပါတယ်ကျန့်ဖို့အစိုးရလက်အောက်ခံဌာနတွေကိုကျန့်ဖို့ပါတီကပစ္စည်းငှားစားတာတွေရှိပါတယ်နိုင်ငံပိုင်ပစ္စည်းကိုကိုယ်ပိုင်လိုသဘောထားပြီးကျန့်ဖို့ပါတီကငှားစားတာကို NLD အစိုးရလက်ထက်မှာပြန်ပေးရတာမျိုးတွေရှိတာပါလေဥပမာနှစ်ပေါင်းများစွာကျန့်ဖို့ကိုမြေငှားကပေးခဲ့တဲ့သင်္ကန်းညွန်းမြို့နယ်က Music Zone ကို NLD အစိုးရကပြန်သိမ်းပါလေအစိုးရမြေပေါ်မှာစိုင်ဖွင့်ထားတဲ့လာကီတကဆိုင်ကား55ဆိုင်ဟာ1992ကတည်းကကျန့်ဖို့ကိုမြေငှားက
ကျန်25နှစ်သိန်းလာစဉ်ပေးခဲ့ရပါတယ်။တာဂီတာမြို့နယ်ကျန်းဖို့ဥက္ကဋ္ဌဟာ2005ရွေးကောက်ပွဲမှာကျပ်သိန်း80သုံးပေမဲ့အရွေးမခံခဲ့ရပါဘူး။2021ရွေးကောက်ပွဲမှာလည်းကျန်းဖို့ပါတီဟာငွေအများဆုံးသုံးခဲ့ပါတယ်။နေပြည်တော်မှာကျန်းဖို့ပါတီကတဦးသာအနိုင်ရပေမဲ့အသုံးစရိတ်မှာအများဆုံးဖြစ်ပါတယ်။ရွေးကောက်ပွဲမှာကျန်းဖို့ကိုယ်စားလှယ်လောင်းတွေဟာပါတီထောက်ပံ့ငွေနဲ့ကိုယ်ပ လောင်းတွေဟာပါတီထောက်ပံ့ငွေ၊ကိုပိုင်ငွေနဲ့အလှူငွေကိုအဓိကထားကြပါတယ်။ရွေးကောက်ပွဲဤဥပဒေမှာသိန်း100အထိ3ခွင့်ပြုတာမို့တန့်ဖို့ကိုယ်စားလှယ်လောင်းတဦးဟာပြမ်းမြနှုန်းသိန်း80လောက်သုံးပါတယ်။ဒါပေမဲ့လူချမ်းသာတွေက NLD ကိုငွေကြေးထောက်ပံ့တဲ့ကိစ္စဟာတန့်ဖို့အတွက်မခံချိမခံသာဖြစ်သွားခဲ့ပါတယ်။
နဝတာနာဖာစီအစိုးရခက်ကအကွင်တူးခံစားခဲ့ရတဲ့စီးပွားရေးသမားတွေဟာ2015ရွေးကောက်ပွဲမှာ NLD ကိုငွေအားလူအားနဲ့ကူညီတာကိုကိုယ်တိုင်တွေ့ခဲ့ရတယ်လို့စင်ကာပူအခြေစိုက်သုတေသီဒေါက်တာဂျယ်ရက်မကာသီကသူ့စာရမ်းမှာရေးထားပါတယ်။2010နှောင်းပိုင်းမှာ NLD ကိုချုပ်ချယ်တာတွေရုပ်သိမ်းလိုက်တဲ့အခါစီးပွားရေးသမားအုပ်စုဟာဒေါ်စုနဲ့ NLD ကိုအတိအလင်းထောက်ခံပါတယ်။တချို့ကလည်းကြံ့ဖို့ကိုရော NLD ကိုရောထောက်ပံ့ကြပါတယ်တချို့ကတော့ NLD ကိုရောစစ်ဘုံဟောင်းဦးစုတဲ့တပ်ဆာညကောတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီကိုရောရံမုံငွေလှူပါတယ်စီအိုစုနဲ့ပေါင်းသွင်းခဲ့ပေမဲ့ဒီမိုကရေစီကိုအစကတည်းကလိုလားလားလို့ပြောပြီးကြံ့ဖို့နဲ့အဆက်ပြတ်သူတွေလည်းရှိလာပါတယ် NLD ကိုထပ်ခေါ်သူများလေလေကြံ့ဖို့နဲ့အဆက်ပြတ်သူများလေလေဆိုသလိုဖြစ်နေပါတယ်NLD ပါတီကလည်းရွေးကောက်ပွဲဝင်ချိန်ကစပြီးစစ်အုပ်စုခရိုနီတွေလှူဒါန်းတာကိုလက်ခံဖို့ဆုံးဖြတ်လိုက်တာကြောင့်ကျန့်ဖို့ပါတီဟာကြားလေလူကြိုက်နေလေဖြစ်နေပါတယ်။ဒါကြောင့်တတ်ချုပ်ကိုစစ်အာဏာသိမ်းဖို့ရွေးကောက်ပွဲပြီးကြတဲ့ကကျန့်ဖို့ပါတီကတောက်လျှောက်တိုက်တွန်းနေတာဖြစ်ပါလေခင်ဗျာ
။ကိုအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အပတ်စဉ်တိုင်းသတင်းလောအစီအစဉ်ကိုမတင်ဆက်ခင်မှာအခုတစ်ခါတော့အပတ်စဉ်ချမ်းမကြီးကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီတစ်ပတ်ချမ်းမကြီးကဏ္ဍမှာတော့ဆနပြပွဲအတွင်ပြစ်ခတ်ဒဏ်ရာကယ်ဆယ်ပြုစုရေးအကြောင်းကိုပြောပြသွားမှာဖြစ်ပါတယ်။ဆနပြပြည်သူတွေကိုမြန်မာစစ်တပ်ကပြင်းပြင်းထန်ထန်ပြစ်ခတ်ဖြိုခွဲတာကြောင့်တည်ကြည်စီတဲ့ဒဏ်ရာတွေရနေချိန်မှာအရေးပေါ်ကယ်ဆယ်ရှေးဥတုနာပြုစုနိုင်ဖို့အရေးကြီးနေပြီလို့အရေးပေါ်ကုသမှုဆိုင်ရာကျွမ်းကျင်သူတွေကဆိုပါတယ်။အခုလိုအရေးပေါ်ကယ်ဆယ်ပြုစုကုသနိုင်ဖို့ဘာတွေတည်ထားပြီးတော့ဘယ်လိုလှုပ်ဆောင်ပေးဖို့အရေးကြီးပါလဲဒီအကြောင်းကိုတော့ဆနပြပွဲထဲမှာကိုတိုင်းပါဝင်ကယ်ဆယ်ပြုစုပြီးတော့ကုသပေးနေတဲ့အမင်းဖော်လို့သူအရေးပေါ်ထိခိုက်ဒဏ်ရာအထူးကုကိုကိုဝင်းမင်းကမေးမြန်းထားပါတယ်ခင်ဗျာ
ဟုတ်ကဲ့အရေးပေါ်လူနာကယ်ဆယ်ဆရာဝန်ကြီးခင်ဗျာကျွန်တော်တို့အခုဒီဆနပြပွဲတွေအတွင်းမှာပေါ့နော်ဆရာကိုယ်တိုင်လည်းဒီတွေ့နေရတဲ့ပြစ်ခတ်ဒဏ်ရာတွေအထူးသဖြင့်တော့တေစီနိုင်တဲ့ဒီဥကောင်းတဲ့ဝမ်ပိုက်လိုဒဏ်ရာမျိုးတွေတွေ့နေရတာမို့ဒါတွေကိုအရေးပေါ်ကယ်ဆယ်ဒီရှေးဥတုနာပြုစုဖို့ဘယ်လိုစပြီးတော့အကြံပြုကြလဲဆရာကြီ
းအဓိကတော့စပြီးတော့ emergency လုံးဝမှာပေါ့အဲ့လိုမျိုး S တုံးလုံးနဲ့တွားရတာ S တုံးလုံးဆိုတော့ကျွန်တော် limited က self safety ပေါ့နော်ဒီ C safety ရှိမှပြီးတော့မှာ survivor safety ပေါ့အဲ့တုံးမျိုးရှိတယ်ဗျဆက်စစ်ကြည့်တော့အဓိကတော့အရေးကြီးဆုံးကကိုကိုယ်တိုင်ဒေါက်ကမလူဖြစ်ဖြစ်ဒါမှမဟုတ်ကိုယ်တိုင်ကုသမဲ့လူပဲဖြစ်ဖြစ်အဲ့လူကစိတ်ရှိဖို့အရေးကြီးတယ်။ဖြစ်နေခက်နေတဲ့အခြေအနေမှာကျွန်တော်ကကိုယ့်အတွက်စိတ်ဖြစ်လာမဖြစ်လားဆိုတာရင်းဝင်ကြည့်ရတယ်သုံးဝန်းကျင်အောင်။အဲ့ကိုကဒေါက်ကလိုက်တဲ့အချိန်မှာကိုကကိုသွားမှဒဏ်ရာရလူကနှစ်ယောက်ဖြစ်သွားမှဆိုတော့အဲ့တော့အခုရမယ်ဆိုရင်ကိုကိုကိုလွတ်ရလားကိုကလွတ်တဲ့နေရာမှာရှိရလားပြီးတော့ကိုကကုသပေးလို့ရတဲ့နေရာမှာရှိလားဆိုတော့ကျွန်တော်ကအနေဆုံးစကြည့်တယ
်။ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ဆင့်ကတော့ဒီ stay safe လုံခြုံတဲ့နေရာမှာခိတ္တခိုအောင်ဖို့အတွက်ရောဘယ်လို
sensitivity ပုံမှန်ဆိုရင်တော့ကျွန်တော်တို့က disaster ဖြစ်ပြီဆိုရင်တော့ကျွန်တော်ဒီကမိလောင်တာတော့ပါလို့အဲ့လိုမျိုးဒါမှလွတ်ပြစ်တာခတ်တာမျိုးကြားရမှာဆိုရင်ကျွန်တော်တို့ကပါတော့ကြောက်လေဆိုတော့ကိုသွားကြည့်မယ်နေရာကိုကလူနောက်ဆွဲထုတ်မယ်နေရာကစိတ်ရှိရလားဆိုတော့ကြည့်ရတယ်တကယ်လို့စက်တက်ကြီးပြင်းနေတဲ့အချိန်မှာကျွန်တော်ဆွဲထုတ်နေရင်အဲ့ဒါပို့ပြီးတော့တယောက်တည်းသေးတာဆိုရင်လူနာပါပြီးသေးတာပို့ပြီးတော့အနေနဲ့များတယ် 哎，着就那说，这对钱嘛，湖南边的还有，咱们说臭豆角什么皮，俺俩没有加，就那说不留下来，哎，留什么些留的工啊，留那 rescue 些多的。
OK， 现在给俺们的些多了不呢
？OK， 这个 rescue 些多的，过平那嘛，只要来往过往过，平那现在不只是楼内留啊，他还说臭。所以说，过往过年去，过老正年嘛，新年几个年关嘛，新年就在家里边说臭，说臭的钱嘛，吃臭椒丸苦比较说臭，说臭比较嘛，那时候嘛，最吃的那的年要养水，俺俩嘛，新年的是嘛。
OK， 是啊，那时候的这实现那样不呢？的先有那啤酒铺转的呀，龙角木呢不等哟。
是吧？就是第二个就是那时候嘛，第老是那个多提开点呀，别的多。这青衣说臭，这臭的家伙，扛的话别的话，俺们没有。老往扛别的路，路啊什么路奶奶路那个，青衣说臭啊啥，有南南乡奶奶路，南说臭啊啥，咱也不必要客气的。俺路青衣就嘛是，哎，你呀嘛，谁也路上路的，人家这边我路的那样，我见说臭，好不咱那是难好的，这边过来，这边过来，俺路就那路嘞，哎嘛，水嘛别嘛就，哎不要，哎吃的那样的，你懂的嘛，就那老往苦过不去，就那苦路没有，好就那老往老往老往水吃的那样的那样，哎呀。你为了面，你看你那么累呀！俺老早的胡椒那老早是早五块的，哎，从早五转嘛嘛，这点钟呢，这点钟吃还嘛就能够够的。哎，这个你早钟嘛，热钟嘛呢
？OK， 你要钟。
好的好的，热钟的嘛叫做就能够别人看那个你啊，那如果热炉钟。
OK， 我要钟。
OK， 那热炉钟嘛叫做热炉钟钟呢，滚钟吃还嘛就能够。
OK， 谁要钟呢？加不呢？是啊。
好的好的，哎，这个你啊，热炉钟滚钟你啊嘛差不多，比如这个你啊，从传输高那样的，就那我最近。使用部门是老生，传输光没必要，就那么传联系也没 ，escape 联系也没，还是没有停下来，就那么单卖必要，谁管你啊？查来的。
OK， 先生，那罗今年嘛，业绩怎么罗？第不他妈阿些嘛，下罗个第你养生嘛不咯？过年背部石头背部啊，业绩怎么骗你啦？我。
OK，
先生，那罗你嘛不如石头顶的是啦，我先生讲究点啦，就是变了。
OK，
第对老的太阳五高呢。
OK，
好个，往白的，好个，别个叫你啊。OK，
阿妈罗，阿罗没有体育啊，比如讲，就那话，阿底下石头的钱嘛。所以头来是都特别大，有时间，这就是要别人家不落别来说，对老人那样，你嘛就来往往来面对的，来往比较的什么，落别来说咯，老的要拉开这件了，对不？拉开的什么，拉拉些路特别的，俺们别的那个，往往撇断了，俺们撇断了呢，俺们撇断了，心里撇来就跟，就那说不落落往来说，你用啥头没做呢？不光我六万人上了，他说给买六月三十的票过来，果然，俺那个样都没样。给六月嘛，给那一毛不光的，他们就拿来光的嘞。给六月伢那有钱，有没有做呢？现在被拿六估计到，光了我们别的啊，他还讲六整年拿来把那个不多花掉买那些，俺们被拿六估计到，六给俺们那个公共二期的六月四票，给俺们不让我的开车票，他还加来六啊加大么？他可能加比较嘛，所以收大没有六对钱的。
OK， 俺说六六什么？
太少了，太冇好个。
OK。我台里了，对机长我说，干部说，看刚我看到那条有没？
好的，机长我干部那么了，这个老板不来都吃哈的了，都干来了不呢？
好个是啊，那说虽然本身你他没有，下不了这些呢？
虽然本身呢，没有时间，这说了，都那干来嘛，虽然都讲了，没，只能嘛，虽然没虽然，那从旁边去闹呢，不说呢，虽然条条虽然都是都落下来，不留那我不说我们店，不说我们店，你说不说哪家里靠来，哪来人，只能来干都要哇。不是白白找伢白找，俺都西边嘛找的哟。那那累来比说，那干都伢娃那啥知道？俺俩产生部门知道了嘛？刘娜不是我店里说的喽，啊我啥都我店里说的，来干啥我店里说的喽。啥么玩意你这也搞搞你我店里说的喽？俺们就传授这些玩意呢，其他呢在路也，俺们就靠我们店里玩点来的喽。那比如你家喽。路那我爱去嘛，最对行的那些，爸妈路都家嘛嘛，我说真的看你个家的嘛，哎，最对行路到把路家了，这路从哪要比上了，最对行路把路，哎，现在你要解释一下啦都。那个来的车里去，来的车里啊，包白红包鱼哦，天天的洗车啥路，这洗面的洗的车用旧款车啥路，俺们这路路也的。
OK 是啊，
比如，
说
好个，比如，
就是啊，
那个业绩的，就那马的那个什么提价吧喏，什么提的那样，就那个阿公别被路没样了，这个路都是老么准，就那个旅游的这边都是的。都嘛够便宜，他发够便宜那边。最少的赚钱都在搞嘞，就那不低不烂的话，他可能隔他们说，哎，那我皮皮跟楼上们说，今天那个东西要隔他们，哎，不低皮皮把这些领导嘛，都那够便宜，他发够便宜那样的。他们便宜那个都发个，哎，像今年都什么样？哎嘛，零零零出来零钱的样没忘了，哎，再说哎，便宜那个发嘛，对的，把一样本领变成这样的。俺他妈的，这个都是多少几百块钱，这种人家收过钱的，收过钱的钱嘛，对吧？俺都没有，光别别干那几手，人家他就说收过。
ဒီတူတူတူရှိတယ်အဲ့နာမှာပုံစံအပြီးတော့ဆွေးနေတဲ့အဆောက်အအုံတက်ရှိကြတာလို့ရှုလို့မရနေတာဖြစ်သွားတယ်ပြီးတော့နောက်ဆုံးဝမ်းပိုက်ကတော့ဒီတိုင်းပဲကတ်ထားလို့ရပါဘိုက်ကတော့ကျွန်တော်မင်းကတော့ထိပါပြီဆိုရင်တော့ထိတဲ့နေရာတော့မျိုးစုံရှိနိုင်တယ်ဘာလို့ဘိုက်ကတော့အထိကတော့တွေးထိတ်မှုပဲအဲ့နာကိုပတိထုထုနဲ့ပတ်ပြီးတော့ဖြီးပြီးတော့အာနည်းနည်းမအောင်တော့ပတိထုထုနဲ့ဖြီးပြီးတော့
ပတ်စဉ်ကျမကြီးကနာကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတခါတော့ဒီကြာသပတေးနေ့ညပိုင်းအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့ဒီတိုင်းသတင်းလာအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့ထိုင်းချီဆိုင်တိုင်းသတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်မြစ်ချနာမြို့ကတပိတ်စစ်ကြောင်းဖြိုခွင်းခံရပြီးလူသေးဆုံးတန်ရာရရှိခဲ့ပါတယ်ချင်းပြည်နယ်မြို့နယ်ရှင်းမြို့နယ်မှာပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုဖွဲ့စည်းဆောင်ရွက်ပြီးစီကြောင်းထုတ်ပြန်နေဆိုတာနဲ့ပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH ထုတ်ပြန်ချက်အပေါ်တိုင်းသားတွေကဘလို့အမြင်ရှိနေပါသလဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်မကနန်းဟောင်ပါရှင်ပြည်တွင်ကိုဆိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်မြစ်ကြီးနားမြို့ကစစ်အာဏာဆန့်ကျင်ရဲ့တပိတ်စစ်ကြောင်းတွေဖြိုခွင်းခံရပြီးလူ2ဦးကြီးထိမှန်တေဆုံးသွားခဲ့ပြီးတော့4ဦးထပ်မံတန်ရာရရှိခဲ့ပါတယ်တေဆုံးသူ2ဦးကကချင်စွရက်ွက်နေအသက်23နှစ်အရွယ်ကိုစင်မင်းထက်နဲ့ကျွန်းပင်နာရက်ွက်နေအသက်60နှစ်အရွယ်ဦးကိုကိုလေးခေါ်ဦးချိုတားတို့ပဲဖြစ်ပါတယ်တေဆုံးသူ2ဦးထဲကဦးကိုကိုလေးခေါ်ဦးချိုတားကိုတော့ရှစ်ရက်နေညနေမှာပဲအစ္စလမ်ဘာသာထုံးတမ်းရတဲ့ကြိုခဲ့ကြပြီးကိုစင်မင်းထက်ကိုတော့အခုလ9ရက်နေမွန်းလွဲပိုင်းမှာမိရှုတကြိုရမှာတော့တောင်းနဲ့ချီတဲ့ပြည်သူကနိုင်ရအခမ်းအနားမှာဝန်းရံခဲ့ကြပါတယ်။ဒဏ်ရာရရှိခဲ့သူ4ဦးထဲက1 byte ကိုကြည်ထိမှန်တဲ့ကိုမျိုးလက်အောင်ကတော့ခွဲစိတ်ကြည်ထုတ်ပေးပြီးဖြစ်ပေမဲ့စိုးရိမ်ရတဲ့အခြေအနေမှာရှိနေသေးတယ်လို့မိသားစုဝင်တွေကပြောပါတယ်။မတ်လ၈ရက်နေ့မနေ့ပိုင်းကတပိတ်စစ်ကြောင်းတွေလူစုလုံးမရအောင်နေရန်အနက်စစ်သားတွေရဲတပ်ဖွဲ့ဝင်တွေကလိုက်လံဖမ်းဆီးမှုတွေလွတ်ဆောင်ခဲ့တာကြောင့်ဖမ်းဆီးခံရသူ90ကျော်ရှိခဲ့ပြီးအဲ့ဒီနေ့ညမှာပဲကချင်ငင်းကြိုင်ရဲ့အကျိုးတော်ဆောင်အဖွဲ့ PCG ရဲ့လိုက်လံညှိနှိုင်းပေးမှုကြောင့်အသက်18နှစ်အောက်လူငယ်19ဦးပြန်လည်လွတ်ပေးခဲ့ပါတယ်
။ချင်းမိနယ်တွင်မြုပ်နယ်ရှင်းမြုပ်နယ်မှာပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုဖွဲ့စည်းဆောင်ရွက် PCB လို့ပြည်နယ်လူတော်ကိုစားပြုကော်မတီ CRCS ကမတ်လ9ရက်နေ့ကထုတ်ပြန်လိုက်ပါတယ်။ချင်းမိနယ်မြုပ်နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဖွဲ့စည်း PC တဲ့မြုပ်နယ်တွေကတော့မင်းတပ်ကံပလက်မတူပြီးဖလန်းထန်တလန်တွန်းဆန်တီးတိမ်ဟာခါမျိုးတွေဖြစ်ကြပြီးချင်းပြည်နယ်တောင်ပိုင်းဘလက်ဝါမျိုးနယ်တခုတာကြာနေသေးတယ်လို့သိရပါတယ်မြို့နယ်လိုက်ပြည်သူအုပ်ချုပ်ရေးအဖွဲ့တွေမှာလွတ်တော်ကိုယ်စားလှယ်တွေရမီရဖတွေ CDM မှာပါဝင်တဲ့ဝန်ထမ်းကိုယ်စားလှယ်တွေလူငယ်တွေ CDM ဝန်ရံသူတွေပါဝင်ပါတယ်
ရှမ်းပင်နယ်တောင်ပိုင်းတောင်ကြီးမြို့မှာဖြစ်ပွားခဲ့တဲ့စစ်အာဏာသိမ်းမှုအလုံးမရှိကြောင်းဆန္ဒဖော်ထုတ်မှုမှာစစ်တပ်နဲ့ရဲတွေကဝင်ရောက်ဖျော်ခွင်းဖမ်းဆီးမှုကြောင့်ဒီနေ့အထိဖမ်းဆီးခံရသူ40ကျော်ရှိပြီးရှမ်းပြည်တောင်ပိုင်းမှာစစ်ကောင်စီရဲ့ဖမ်းဝရမ်းထုတ်ခံထားရသူ200ဦးရှိနေပါတယ်။မတ်လ10ရက်နေ့စစ်ကောင်စီအတွင်းရေးမှူးဒုဗိုလ်မှူးကြီးအောင်လင်းတွေးကလက်မှတ်ရေးထိုးပြီးဆန္ဒပြမှုမှာပါဝင်သူဆန္ဒပြမှုဖြစ်ပေါ်လာအောင်တွေးထိုးလှုံ့ဆော်သူတွေဖမ်းဝရမ်းထုတ်ကြောင်းထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ5ရက်နေ့ကနေကနေ့အထိရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့အပြင်မြို့ကြီးတွေဖြစ်ကြတဲ့ကြောင်မဲတီဘောလာရှိုးမူဆေနမ်ခမ်းနဲ့ရှမ်းပြည်အရှေ့ပိုင်းတချီလေးမြို့တွေမှာဒေသခံတွေဟာနေ့စဉ်ဆက်လိုက်ဆန္ဒထုတ်ဖော်မှုပြုလုပ်လာခဲ့ကြတာဖြစ်ပါတယ်။ရှမ်းပြည်တဝန်းဆန္ဒထုတ်ဖော်မှုကြောင့်ဖမ်းဆီးခံရသူစုစုပေါင်း100နီးပါးရှိနေပြီဖြစ်ကြောင်းဆန္ဒထုတ်ဖော်မှုမှာတက်ကြွလှုပ်ရှားသူလူငယ်တွေကပြောဆိုကြပေမဲ့စည်ရင်းစုစုပေါင်းအတိအကျတော့မသိရသေးပါဘူး
။ဒီမှာမှနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထောင်နဲ့ချီတဲ့ရခိုင်ရှေ့ပြောင်းအလုပ်တမားတွေကခုခါရန်ကုန်ကနေရခိုင်ပြည်နယ်ကိုပြန်လာနေကြပါတယ်။အဲ့ဒီအလုပ်တမားတွေဟာမတ်လ10ရက်နေ့ကစပြီးရခိုင်လူမှုကူညီရေးတင်းရဲ့အကူအညီနဲ့အတုပ်လိုက်ခွဲပြီးပြန်လာနေကြတာ ပြစ်ပြီး လူပေါင်း 1500 ခန့်ရှိပြီလို့ ရန်ကုန် ရောက်ရခိုင်တွေကပြောပါတယ် လက်ရှိအချိန်မှာ ဆန္ဒပြသူတွေရဲ့ဆက်တိုက်ဖြစ်ပေါ်နေပြီး စစ်ရုံလုပ်ရုံတွေပိတ်ထားရတဲ့အတွက် စားဝတ်နေရေးအဆီမပြေနေတယ်လို့ စစ်တပ်ကအကြမ်းဖက်ဖြိုခွဲမှုတွေကြောင့် ရန်ကုန်မှာနေထိုင်ဖို့လုံခြုံရေးရမတင့်တော်တဲ့အတွက် မိသားစုတွေပြန်ခေါ်လို့အခုလိုပြန်လာကြတာဖြစ်တယ်လို့ ရန်ကုန်ရှိပြည်သားမြို့နယ်မှာနေထိုင်တဲ့ကိုစော်လင်းအောင်ကပြောပါတယ် ပြီးခဲ့တဲ့ကိုဗစ်ကာလတုန်းကလည်းအလုပ်လက်မဲ့ဖြစ်ကြတဲ့ရခိုင်လူတမတို့ချုပ်နေရက်ကိုပြန်လာကြတယ်လို့အခုခါလည်းနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ရခိုင်ပြည်နယ်ဘက်ကိုပြန်လာနေတာဖြစ်ပါတယ်။ကရင်မြို့သား
CEO KNU တထုံခရိုင်ဖအံမြို့နယ်ညောင်ကုန်းရွာတက်မှာစစ်တပ်နဲ့ KNLA တို့အကြားမတ်လ 9 ရက်နေ့ကပစ်ခတ်မှုဖြစ်ပွားခဲ့ပြီးစစ်တပ်ဘက်က 5 ဦးသေဆုံးခဲ့တယ်လို့ KNU ဘက်ကပြောပါတယ်။ စစ်တပ်နဲ့ချောင်းဆောင်တပ် BGF တို့ပူးပေါင်းပြီးထိုးစစ်ဆင်တာကြောင့်ပြစ်ခတ်မှုတွေဖြစ်ပွားခဲ့ရတာဖြစ်ပြီးစစ်တပ်ဘက်ကထိခိုက်ကြဆုံးတာရှိပြီးတော့ KNLA ဘက်ကထိခိုက်ကြဆုံးတာတွေမရှိဘူးလို့KNU တထုံခရိုင်အတွင်းရေးမှူးဘဒူစောစိုးမြင့်ကပြောပါတယ်။ဒီလအတွင်းမှာပဲရဲတပ်ဖွဲ့ဝင်တချို့လွတ်တော်ကိုယ်စားလှယ်နဲ့စစ်အာဏာရှင်ဆန့်ကျင်တက်ကြွလှုပ်ရှားသူတွေအပါအဝင် လူဦးရေ 90 ကြောကKNU တပ်မဟာတစ်ကကိုင်ရင်လက်ခံထားတာနဲ့ပတ်သက်ပြီးစစ်တပ်ဘက်ကပြစ်မှတ်ထားတိုက်ခိုက်လာတာလည်းဖြစ်နိုင်ကြောင်း တချို့ကသုံးတပ်ပြောဆိုနေတာတွေလည်းရှိပါတယ်။အဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးတပ်မတော်ဘက်ကထုတ်ပြန်ထားတာမတွေ့ရှိရသေးတယ်လို့ဒီလ10ရက်နေ့မှာလဲတထုံခရိုင်ဘိန်းနေတော်ရွာမှာတပ်ဆွဲထားတဲ့စစ်တပ်ကဒေသခံလူထုနေထိုင်တဲ့နေရာမှာလက်နက်ကြီးတွေနဲ့ပြစ်ခတ်တာတွေရှိတယ်လို့လဲဒေသခံတွေကဆိုပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။တမရော့ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းလိုက်ပြီးသမရအပါအဝင်ပြည်ထောင်စုဝန်ကြီးတွေကိုဖမ်းဆီးခဲ့ပြီးတဲ့နောက်ပိုင်း NLD ပါတီကနေပြည်ထောင်စုလွှတ်တော်ကိုစားပြု ကော်မတီ CRPH ကိုဖွဲ့စည်းခဲ့ပါတယ်။ဒီ ကော်မတီကနေ 2008 ဖွဲ့စည်းပုံအခြေခံဥပဒေဖြတ်သိမ်းရေးအပါအဝင်နိုင်ငံရေးညီမှန်းချက်ထုတ်ပြန်လာတဲ့အပေါ်တိုင်းသားတွေကနေဘလို့အမြင်ရှိလာပါသလဲဆိုတာကိုမိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်။
ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီCRPHရဲ့နိုင်ငံရေးညီမှန်းချက်၄ရက်ထဲမှာ2008ဖွဲ့စည်းပုံအခြေခံဥပဒေဖြစ်တဲ့ရင်းနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါင်းရေးဆိုတဲ့အချက်ဟာတိုင်းရင်းသားတွေရဲ့ယက်တီချက်နဲ့နီးစပ်လာပြီလို့တိုင်းရင်းသားလူမျိုးရေးစင်တာ ENAC
CRPH ကသူတို့ရဲ့ဥတီချက်ကိုကျွန်တော်တို့အတိုင်းအတာဥတီချက်နဲ့နည်းနည်းတော့နေဆက်လာပြီပေါ့နော်နေဆက်လာပြီဆိုတာကျွန်တော်တို့ဘယ်လို process
သွားမလဲဆိုတော့ကျွန်တော်တို့ဆွေးနွေးလို့ရတာပေါ့CRPHအနေနဲ့အစည်းအဝေးကိုပြက်ပြက်သားသားကြီးညာပြီးတော့ဆွေးနွေးမဲ့လုပ်ငန်းစဉ်မျိုးလုပ်တည်တယ်လို့ရခိုင်မျိုးသားပါတီ ENP ပါတီကော်မတီဝင်ဦးဖေတန်းကအခုလိုဆိုပါတယ်ကျွန်တော်တို့ကတော့လက်တွေ့ကြနေရှင်တယ် အလုံးမဲ့ဆိုရင်တတတတတအလုပ်ပါတိုင်းနာပါတီတွေရောတိုင်းနာလက်နက်ကိုင်ဖွဲ့စည်းတွေနဲ့အတွေ့ကြအောင်ပေါ့နော်နှိမ့်နိုင်ဆွေးနွေးဖို့အစီအစဉ်တစ်ခုခုကိုရှာဖွေပြီးလိုလိမ့်မယ်အဲဒါမှမဟုတ်ရေဘူးရဆန်တဲ့ကြီးညာချက်မျိုးကတော့တိတ်ပြီးတော့တိုင်းနာပါတီတွေရောတိုင်းနာလက်နက်ကိုင်ဖွဲ့စည်းတွေရောပါဝင်ပူးပေါင်းလာဖို့ဆိုတာကတော့နည်းနည်းစောသေးတယ်လို့ကျွန်တော်တို့မြင်တယ်ကျွန်
ုအခြေခံဥပဒေဟာဖြတ်ကုန်းဖြတ်သိမ်းရမယ်ဟာဖြစ်တယ်။ဒီနောက်မှာကျွန်တော်တို့2008ဖွဲ့စည်းပုံနဲ့မတူတဲ့ဖွဲ့စည်းပုံတစ်တည်း Federal Democracy ဖွဲ့စည်းပုံတရားကိုတည်ဆောက်မှာဖြစ်ပါတယ်။နောက်တစ်ခုက CRPH အနေနဲ့အစိုးရတရားဖွဲ့စည်းလိုက်ပါတယ်။ CRPH အစိုးရဟာလူဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုကင်ဆယ်ထားတယ်။ဘယ်လမ်းကိုသွားမယ်ဘယ်လိုတည်ဆောက်မယ်ဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဖွဲ့စည်းပုံခြေလှမ်းဥပဒေကိုရှုလို့ရတယ်။ဒါမှသာလျှင်နိုင်ငံတကာကCRPH ကိုအသိမှတ်ပြုမှာပုံမူပြည်စုံပြီးတော့အကောင့်လာမှာဖြစ်ပါတယ်။
ပြီးခဲ့တဲ့ဖေဖော်ဝါရီလဇန်ပိုင်းကစစ်အာဏာသိမ်းပြီးနောက် NLD ပါတီကအနိုင်ရကိုယ်စားလှယ်များစုနဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကိုဖွဲ့စည်းထားတာဖြစ်ပြီးပိုင်းရနာပါတီတွေပိုင်းရနာလက်နက်ကိုင်တွေနဲ့တွဲဆောင်ဆွေးနွေးဖို့ပြင်ဆင်နေပါတယ်ရှင်
။ဆက်ပြီးတော့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကချမှတ်လာမဲ့အုပ်ချုပ်ရေးဆိုင်ရာရန်တရားတွေကိုလုံးဝလက်ခံမှာမဟုတ်ကြောင်းကရင်အမျိုးသားအစည်းအရုံး KNU ထိန်းချုပ်တဲ့ခရိုင်တွေကပြောဆိုလိုက်ပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကုန်းအိမ်ကတင်ဆက်ပေးထားပါတယ်။
ကေမျိုးရာစီယုံကေအန်ယူတမ္မာနှစ်တောင်ကိုခရိုင်တမ္မာဟငါဖာပွန်ခရိုင်နဲ့တမ္မာ၆ဒူပလယာခရိုင်ကတာဝန်ရှိသူတွေကနေလက်ရှိနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကနေချမဲ့အုပ်ချုပ်ရေးရန်ရာတွေကိုလက်ခံဖို့ငင်းဆန်ခဲ့တာပါကေအန်ယူတမ္မာ၆ဒူပလယာခရိုင်တွင်မူဆော့လစ်တန်ကတော့
အခုညမတ်တိအနေနဲ့ဒီအာနာပိတ်စောင်ကြတော့ဒါနိုင်ငံတကာလက်ခံကွက်တယ်ကျွန်တော်တို့တိုင်းပြည်ကြီးသားတွေလည်းပဲခံကွက်နေတယ်ကျွန်တော်တို့ကိုယ်တိုင်ကလည်းအဲ့ဒီလိုဒီအာနာရှင်တဲ့ပြောအာနာရှင်တဲ့ပြောဆိုတာကျွန်တော်တို့ကတော့ဒီဟိုကကျွန်တော်တို့အဲ့လိုအာနာရှင်သမီးမျိုးကိုတိုက်လာတာနိကိုလက်ပြောပါဘူးဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကအဲ့ဒီကိစ္စတော့ပြောပြရမရှိဘူးအာနာပိတ်နဲ
Bare, Kian Yu Ocho Nemi Piama Didama, Jagala Ocho Yebien, CRP Eka Lanyonet, Pidu Ocho Ye Sisengu, Abi Tokan Yonet, Lua de Ocho Ye Sanya, Simandri, Nemi Locho Ye Sanya, Kesaya Dune, Pinya Ye Chama Ye Sanya, Sare Wonsamu Long Anrigo, Lua de Lua Tanai So, Wai Wong Kunyi, Pambu Dama Chitelu, Piovare, Kian Yu Tama Didi Kian Ria Tobia Chatuha. Kemura si yang kianyu pohuya terbawa jadi cepo, acikan lalu kianyu tublaya kian tuhmu solis tangga sepiawale.
Bahwa roda tua cungomiro konsepnya kalau cungomiro kianya rapido. Di sana kita ada tujuan di dulu dia, cuma di sini ni ada ni kami le.
ยาต้องทำวะเนาะชีวะวะเนาะไอ้เด็กฟังจารอทุกข์กาจันทร์รู้ก็มาคุณที่จะพิจารณาที่ตั้งชีวิตเนี่ยบ่หัวต้องเกิดทุกข์ยังเจ็บปวดเลยโอ้เป็นที่ชีวิตเด้อเนาะเราพิจารณาชีวิตอพยพมุติบีโร่ทุกข์ยังไงบ้างเด้อทุกอย่างที่พิจารณาไอ้บ่มาเจอเราดูดีทุกอย่างยังเจ็บปวดเลยแกยังอยู่ยังแข็งแกร่งเอาช่วยกับวิญญาณแต่ยาอุบลิสุมุยนักกุศลทางเด็กกอดูเลยเอาช่วยเสนอใจสิมาสัญญาตัวมาพิบี
ประเทศฟิลิปปินส์ชิคาอุบลิเตตยาปอบาวลาเรทีจูบันตัวเมลูแกยังอยู่ขยันที่ดีกับทุกอย่างท้าวเลยอาคุสปีดเรนจ์ชั่งกูน่าเสียใจมากบ้างเช่นก็เช่นเดียวกันนี่จีนามิโอกาเซอานาซันจีเอเดเบสิจังพิโอควินคายาบีลูนาอูจีทิมันเตซงตัวเคปิโรลีอูทามเนจายาชิเคบาร์เรเช่นเดียวกันนี่เชื่อเนี่ยมาปิดูเอาช่วยเอพเวกูเพื่อสีสังเยคเคปิบีพิจังเช่นเดียวกันลุดโตกูซาบิโกมาดีซีอาร์ซีเอชกับทุกอย่างบาร์เร
ตัวเราเช่นนี้กูน่าเสียงแกรักเราเป็นเสียงแต่ยังเดินหลอกซีเซนพิบาร์เลยวิวเอกันนี้จะทำเรื่องนี้ยาวไปน่าสนใจเรื่องนี้กูสบิดอัตนันเป็นนิบาร์เลยตัวเราเช่นนี้เนี่ยจะเอาวิวมาบังกูใส่ตาสะดวกเนี่ยจำเป็นเนี่ยตั้งแต่ตอนเนี่ยส่วนเนี่ยจะเอาสีกูอีเมลกับพิบิดังเอาเฟซบุ๊กกับพิบิดตั้งแต่สะดวกเนี่ยมาเลยจะเอาเรื่องอีเมลเลยสักการะเพิ่มมิสแอดวิวนิวส์ดอทคอมพิบาร์เลยครับเนี่ยกูรอน่าสนใจเรื่องนี้จะกูสบิดอัต ဒီနေ့ကတော့ဒီနေ့မှာလည်းအကျန်းဖတ်ဖြိုခွဲခဲ့တာကြောင့်ဒီဆုံးသူတွေရှိခဲ့ပါတယ်ဒီနေ့ဒီဆုံးသူတွေထဲမှာမြိုင်မြို့နယ်ကအများဆုံးဖြစ်ပြီးတော့၈ယောက်ထပ်မင်းနဲ့ဒီဆုံးခဲ့ပါတယ် တခြားမြို့နယ်တွေမှာတော့မြောက်တကုံမှာ၁ယောက်မန္တလေးမှာ၁ယောက်ပဲခူးမှာ၁ယောက်စုစုပေါင်း၁၁ယောက်ရှိခဲ့ပါတယ်မနေ့ကတန်ရအပြင်းထန်ရပြီးဒီကနေ့မှဒီဆုံးသွားကြတဲ့မြင်းညာက၁ယောက်ကလေးမျိုးက၁ယောက်တို့နဲ့ပေါင်းရင်တော့စုစုပေါင်းဒီနေ့ဒီဆုံးသူအရေအတွက်ဟာ၃၁ယောက်ထိရှိခဲ့ပါတယ်ရခိုင်ပြည်နယ်မှာတပ်မတော်နဲ့တိုက်ပွဲကြီးတဲ့ဖြစ်ခဲ့တဲ့ရခိုင်လက်နက်ကိုင်အေးအဖွ ဖြစ်လိုက်ပါတယ်ညီမစစ်ကောင်စီဘက်ကထုတ်ပြန်ကြဟာအပြုသဘောဆောင်တဲ့အတွက်သူတို့အနေနဲ့ကြိုးစားရဲလို့အေးပြောခွင့်ရခိုင်ဒုက္ခကပြောပါတယ်ဒါပေမဲ့လည်းသူတို့အဖွဲ့အနေနဲ့နိုင်ငံရေးယက်တီချက်တွေပြောင်းမသွားသလိုမြောက်ပိုင်းညီနောင်မဟာမိတ်အဖွဲ့တွေအဖွဲ့အနေနဲ့အတူတူယက်တီသွားမယ်လို့လည်းအေးပြောခွင့်ရကဗီဒီယိုကိုပြောပါတယ် ဒီမနက်ကမနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နေဆက်မှာတိုက်ပွဲတွေဖြစ်လာရင်ရေးပေါ်အကူအညီတွေပေးနိုင်ဖို့နေရာတွေကိုထိုင်းနိုင်ငံဘက်ကစီစဉ်နေတယ်လို့ထိုင်းသတင်းတွေမှာဖော်ပြနေကြပါတယ်တက်ခရိုင်နဲ့ကန်ရှင်နာဘူရီခရိုင်တွေမှာရေးပေါ်အကူအညီတွေပေးဖို့ပြင်ဆင်နေတာဖြစ်တယ်လို့ထိုင်းအာဏာပိုင်တွေပြောကြားချက်ကိုကိုးကားပြီးတော့ဖော်ပြနေတာဖြစ်ပါတယ်ခင်ဗျာ Then Jin Joko, Janayanga, Jinya Pigaraba, Dinya Susan Tolo Yemuga, Masumo Pibido, Engineer Garo, Jugil Pibare, View American, Tanya Jalabrini, Yavan, Mavada, Susan Ego, Yakunagani, Sen IT, Linometer, Sakun, Sanga, Donzan, and Line Lamita, Diaku, Zerugani, Adanum Pigara Pibare, View Ego, Nasen at Tole, Jesu de Mare, Torashini, Alo, Pekin, Lonjo, Nanyavazikmia, Janayanaima.
This program has come to you from the Voice of America.